Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ30ရက်အင်္ဂါနေ့ VOA ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190ကနေနှာစင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညမဲ့တဲ့လူတွေကိုကိုအောင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုတိတ်နောက်မကြပဲရအောင်လုပ်ဖို့သမ္မတဒေါ်နယ်ထရမ့်ကတရုတ်အစိုးရကိုတတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာလက်နက်ကိုင်အဖွဲ့အစည်းတွေကကလေးစစ်သားတွေကိုစုဆောင်းအုံပြုနေစေရှိတဲ့ပေါ်အထူးဆိုရင်အကြောင်းကုလသမဂ္ဂဒေမှုချုပ်ကပြောပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတရားဥပဒေနဲ့ညီချင်အောင်လုပ်ဖို့မလေးရှားကမြန်မာကိုတောင်းဆိုပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့အထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးအစီရင်ခံစာတစ်စာကိုဒီကနေ့လွှတ်တော်မှာကန့်ကွက်သူရောထောက်ခံသူတွေပါဆွေးနွေးခဲ့ကြပါတယ်
။အဆိုပါအခန်း7ကိုပြင်ဆင်လိုက်ခြင်းအပြင်ကဘာမှာပြင်ဆင်ရအခက်အခဲဆုံးအခြေခံဥပဒေဖြစ်ကနေဒီမိုကရေစီစံနှုန်းများနဲ့ပြည့်ဝတဲ့အခြေခံဥပဒေဖြစ်ပြည်သူနဲ့ဆန္ဒနဲ့လ
က်ရခိုင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထူမင်းနဲ့အတူတခြားလွှတ်တော်ပါတီကိုယ်စားလှယ်တွေရဲ့ဆွေးနွေးတင်ပြချက်တွေနဲ့အတူနားဆင်နိုင်ပါတယ်။အဆိုရငင်းချမ်းကြီးအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်တို့ကြားငင်းချမ်းကြီးဆွေးနွေးပွဲကတော့ဆွေးနွေးဖို့နေရာမတတ်မှတ်နိုင်လို့မကျင်ပါဖြစ်တော့ဘူးလို့သိရပါတယ်။မဘာတာအမည်ပြောင်းဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းကိုတရားမဝင်ဖွဲ့ဖြစ်သတ်မှတ်ပြီးဆိုင်းပုတ်ဖြုတ်ဖို့နိုင်ငံတော်တန်ခမဟာနာယကဖွဲ့ကစုံဖြတ်လိုက်ပါတယ်။ငလင်တန်ကာကွယ်ရေးတပ်တန်းရဲ့လူနေအိမ်နဲ့အစာအုပ်တွေကိုအတိုးနှုံနဲ့ငွေချပြီးအသစ်ပြန်စောက်ရေးတိုင်းဝန်ကြီးချုပ်ကပြောခဲ့တာကိုလည်းနားဆင်ရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင
်။တရုတ်နဲ့အမေရိကန်ကြားချိန်နောက်ကျပြီးမှရလာမယ့်ကုသရေးဆိုင်ရာသဘောတူညီချက်ဟာတိတ်မကြခင်မှာရမယ့်သဘောတူညီချက်လောက်ကောင်းမှမမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တနိုင်ငံကြားကုသရေးဆိုင်ရာဆွေးနွေးပွဲတွေမကြခင်ပြန်ဆောက်ဖို့ရှိနေချိန်မှာပဲ2020ပြည့်သမ္မတရွေးကောက်ပွဲပြီးမှသဘောတူညီချက်ရလာမယ့်အလားအလာပေါ်အခုလိုသတိပေးပြောဆိုလိုက်တာပါ။သူတို့စောင့်နေတာမှာပြဿနာရှိတာကအကယ်၍ရွေးကောက်ပွဲမှာကျွန်တော်နိုင်နေဆိုရင်သူတို့ရမယ့်သဘောတူညီချက်ကအခုလက်ရှိဆက်ဆက်ညှိနှိုင်းနေတာတဲ့အများကြီးပိုပြီးတင်ပါပါမယ်။ဒါမှမဟုတ်ဘာသဘောတူညီချက်မှမရပဲရှိလာပါမယ်လို့သမ္မတထရမ့်ကဒီကနေ့ Twitter မှာရေးပါတယ်။အမေရိကန်နဲ့တရုတ်တာဝန်ရှိသူတွေကြားတရုတ်နိုင်ငံရှန်ဟဲမြို့မှာဆွေးနွေးပွဲတွေပြန်ဆောက်ဖို့ရှိနေချိန်မှာပဲသမ္မတထရမ့်က Twitter မှာအခုလိုရေးတာပါ။ဆွေးနွေးပွဲကနေတိုးတက်မှုကြီးတစ်ခုခုရလာမလားဆိုတဲ့မျှော်လင့်ချက်တွေကို short ချဖို့နှစ်ဖက်စလုံးကကြိုးစားနေပါတယ်။ကမ္ဘာမှာစီးပွားရေးရအင်အားအကြီးဆုံးနိုင်ငံတစ်ခုအကြာကုန်သွယ်ရေးစစ်ပွဲဖြစ်နေပြီးနှစ်ဖက်ကုန်သွယ်ရေးမှာစုစုပေါင်းကုန်စည်တန်ဖိုးဒေါ်လာ360ဘီလီယံပေါ်ပြင်းထန်တဲ့ကုန်သွယ်ကုန်တွေချမှတ်ထားကြပါတယ်။ဇွန်လကကျင်းပတဲ့စစ်မှုထိပ်သီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးတွင်သမ္မတထရမ့်နဲ့တရုတ်သမ္မတရှီချင်းပင်တို့တွေ့ဆုံပြီးနှစ်ဖက်လုံးတွေထိနာနေတဲ့ကုန်သွယ်ရေးစစ်ပွဲအဆုံးသတ်ရေးကြိုးပမ်းချက်တွေပြန်ဆဖို့သဘောတူခဲ့ကြပြီးတဲ့နောက်နှစ်ဖက်ဆက်ဆက်ညှိနှိုင်းပွဲတွေပြန်လုပ်လာတာဖြစ်ပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ဂေရိုင်မြို့ကအစားအစာပွဲတော်တစ်ခုမှာစေကျော်သက်ရွယ်လူငယ်တဦးကတနက်နေ့ဝင်ပြစ်လို့တည်ဆုံးတန်းရသူတွေအတွက်အမှတ်တရစီတောင်းပွဲကိုတင်းလှနေကမြို့တော်ခမ်းမအပြင်ဘက်မှာကျင်းပပြီးလူရောင်းများစွာတက်ပါတယ်တက်ရောက်လာသူတွေကဖျောင်းတိုင်လေးတွေကိုမိထွန်းကင်ကြပြီးတော့ဒေသဆိုင်ရာခေါင်းဆောင်တွေမင်းကွန်းပြောတာကိုနားထောင်ကြပြီးဂီလ်ရိုင်းဟာအားကောင်းတယ်လို့ဆိုရမယ်ဂီလ်ရိုင်းရှောင်းဆိုတာကိုအော်ဟစ်တွေးကြောကြပါတယ်တင်းငွေနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုဘာကြောင့်လုပ်လဲဆိုတာသိရဖို့အနာပိုင်းတွေကကြိုးစားနေကြသေးပါပဲအသက်19နှစ်အရွယ်စန်တီနိုဝီလီယမ်လီဂန်ဟာဂီရိုင်းချက်တန်ပြူအစားစာပွဲတော်နောက်ဆုံးနေ့မှာပွဲတော်ထဲဝင်လာပြီးချေမုံရေးရိုင်ဖယ်တနက်နဲ့တွေ့ကြရလူကိုဖြစ်ခဲ့ခဲ့ပုံရတယ်လို့ဂီရိုင်းရဲ့တပ်ဖွဲ့အကြီးကဲစကော့စမစ်ကပြောပါတယ်တည်ဆုံးသူတွေကမှ6နှစ်အရွယ်ယောက်ျားလေးတူ13နှစ်အရွယ်မိန်းကလေးတူနဲ့အသက်20ဝန်းကျင်အရွယ်လူငယ်တူတို့ပါဝင်ပါတယ်ပွဲတော်လာသူတွေကနောက်ထပ်7နှစ်ယောက်လည်းတင်ရန်ရခဲ့ပြီးတော့တနက်သမားကိုတော့ရဲတပ်ဖွဲ့ကပြစ်တက်လိုက်ပါတယ
်2019ခုနှစ်ပထမ6လအတွင်းအာဖဂန်နစ္စတန်အရက်သားတည်ဆုံးမှုအခြေတွက်ဟာတာလီဘန်တွေတခြားလက်နက်ကိုင်တွေလက်ချက်ကြောင့်ဆိုရတဲ့အာဖဂန်ဆူရနဲ့နေတိုးဦးဆောင်တဲ့တပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးကြောင့်ပုံများတယ်လို့ကုလသမဂ္ဂကပြောပါတယ်တနင်္လာနေ့ကထုတ်ပြန်တဲ့အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂမစ်ရှင်ရဲ့အစီရင်ခံစာမှာအစိုးရနဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်အာဖဂန်ရဲသား920နီးပါးတေဆုံးခဲ့ပြီးဒါဟာဆိုရင်2018ခုနှစ်ပထမ6လအတွင်းတေဆုံးတဲ့အရေအတွက်930ကျော်ထက်31ရာခိုင်နှုန်းပိုများလာပါတယ်။တေဆုံးမှုအများစုဟာအကြံပေးဝါယူတွေကိုချိန်မုံနဲ့မြေပြင်နဲ့လေကြောင်းစစ်ဆင်ရေးတွင်တေဆုံးကြတာပါ။အာဖဂန်ရဲသားစုစုပေါင်း2400ကျော်ဟာအစိုးရနဲ့အကြံပေးဝါယူတွေရဲ့လက်ချက်ကြောင့်တေဆုံးကြရတယ်လို့လည်းအစိုးရကမှဖော်ပြထားပါတယ်။အာဖဂန်စစ်ပွဲပြည်ပကနဲ့ပတ်သက်လို့သက်ဆိုင်သူတွေကအကြောင်းမျိုးစုံပြနေကြပြီးသူတို့လို့ရမှန်ကန်တယ်ဆိုတာကိုလည်းလူရဆွဲပြောနေကြတယ်လို့အာဖဂန်မစ်ရှင်လူ့အခွင့်အရေးဆိုင်ရာကုလအကြီးကဲရစ်ချတ်ဘန်နက်ကပြောပါတယ်
။ဒ Democratic Party, Tamara Kozle Lamia, Tudia Chinzagas to Wego, Digani Inganine, Bodoni Yama Zimbamawa, Kozle Long Yonas and Lamin and Townes, Tamara Yuka Puema, Tamara Donald Trump with Pilchana met Democratic Party, account of Kozle, Bajan through Pitines, Rago, Sagas to Zamawa, Lamin is Ovema, Democratic Party, Tamara Kozle, Long Tassin, Sisi, Yuche, Poemetangi, Chaula Luma, the Yako Sales is a gas to Zamawa, CNN Yumi Danya Sisingani, they told him as a gas to Wego. America and Motor Catalo de Longanri, Diga Chisaya, Michigan Bine, Detroit Majimba Mawa, Setimalale Majimba Mazagasi to Wem Dangema, Dikozele, Lowry Hatru, Tamara Pilare, Kamachin, Lumen, Buara in a Pata Pio, a chain is a gassi to Jabi, Druha, the Chapi met at Talon Jan Pioja and Nanyuga, now Nit Jimba Mazagasi to put Lucy's Shota Mawa, Lungere Talaga Jimbari, Patamaji, Zagasi to Wurungalue, Tutamara Hong Chu by the Ha, Democratic.
ဒီအေကနေအင်္ဂါညဘက်သတင်းတွေကိုတိုင်းဆက်လက်ပြောပြနေပါရယ်မြန်မာနိုင်ငံမှာကလေးစစ်သားတွေကိုစုဆောင်အသုံးပြုနေတာနဲ့အထူးသဖြင့်မြေမြုံမိုင်းတွေစစ်ပွဲအကျဉ်းကျန်ပေါက်ကွဲစီတဲ့ပစ္စည်းတွေနဲ့လက်လုပ်ပေါက်ကွဲပစ္စည်းတွေကြောင့်ကလေးတွေထိခိုက်ဒဏ်ရာရနေတဲ့ပေါ်အထူးဆိုရင်လည်းကြောင့်ကုလသမဂ္ဂတွင်မှုချုပ်ကပြောပါရယ်ဒါအပြင်ဖဲအားလုံးကကျူးလွန်တဲ့ဆိုးရွားတဲ ကလေးစစ်သား၂၆ယောက်စုဆောင်ခဲ့တာကိုလည်းတထောင်တဆယ့်ရှစ်ခုနှစ်မှာအတီးပြုနိုင်ခဲ့တဲ့အကြောင်းနဲ့ရင်တုံးကကလေးစစ်သား၂၆ယောက်စုဆောင်ခဲ့တာကိုလည်းတထောင်တဆယ့်ရှစ်ခုနှစ်မှာအတီးပြုနိုင်ခဲ့တဲ့ဆိုတဲ့အချက်လည်းပါဝင်ပါတယ်။လူမျိုးစုနဲ့တကန်တပ်ဖွဲ့တွေကကလေးစစ်သား၃ယောက်စုဆောင်နဲ့ဖြစ်ရ၁၁ခုရှိခဲ့တာနဲ့ယောက်ျားလေး၁၄ယောက်မိန်းကလေး၃ယောက်စုစုပေါင ကျောင်းနဲ့တန်အမျိုးသားလူမျိုးရေးတက်TNL ကတခုကရင်မျိုးသားလူမျိုးရေးတက်KNL ကတခုလုပ်ခဲ့တာလို့ဖော်ပြထားပါတယ်။ဒါအပြင်ညညတော်ဝါပြတံတော်ဂျူရူရဲ့စီပေါဝင်ပတ်သက်တဲ့ကလေးစစ်သားစုဆောင်မှုဖြစ်နှစ်ခုရှိတာကိုမှတ်တမ်းတင်ထားတယ်လို့လည်းစင်ကစားမှာဖော်ပြထားပါတယ်။
ရိုဟင်ဂျာမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ချူပေါင်းမှုတွေအတွက်မြန်မာစုအနေနဲ့တရားဥပဒေတိုင်းဖြစ်အောင်လုပ်ရမယ်လို့မလေးရှားနိုင်ငံသားရဲ့ဌာနကပြောလိုက်ပါတယ်။ဒါမှသာစစ်တပ်ရဲ့ရက်စက်တဲ့နေနေမှုကြောင့်တိုင်းပြည်ကနေထွက်ပြေးသွားတဲ့ရိုဟင်ဂျာထောင်ပေါင်းများစွာနိုင်ငံကိုဘေးရန်ကင်းစွာပြန်လာနိုင်မယ်လို့ပြောပါတယ်။ထိုင်းနိုင်ငံဘန်ကောက် ရှိသူတွေနဲ့ဝါဆွေးနွေးပြောဆိုခြင်းလည်းဖြစ်ပါတယ်ဒီကြတဲ့ကိုဖြစ်ရှိမှုနဲ့ဒုက္ခသည်တွေပြန်လာနိုင်ရေးတင်းတင်းလျောက်ပတ်တဲ့အခြေအနေကိုဖန်တီးနိုင်ရေးမှာတာဝန်ခံမှုရှိဖို့ကိစ္စဟာမရှိမဖြစ်ရေးပါတယ်လို့မလေးရှားနိုင်ငံသားဌာနကအေပီသတင်းဌာနကိုပေးပို့တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ် 2019ခုနှစ်မှာအာဆာအဖွဲ့ကနယ်စပ်လုံခြုံရေးစကန်ဒီကိုဝန်တိုက်ပြီးတဲ့နောက်မြန်မာဒမရိုကရှင်းလင်းရေးလှုပ်တာကနေရွေးကြမွတ်စလင်9သိန်းကျော်ပင်လယ်ရှင်နိုင်ငံပဲထွက်ပြီးသွားကြတာပါအဲဒီစစ်စင်ရေးတွင်မြန်မာလူငယ်တွေတက်ဖွဲ့ဟာဆိုးရွားတဲ့လူခွေချုပ်ပတ်မှုတွေချုပ်လုပ်ခဲ့ကြတယ်လို့ကုလသမဂ္ဂအပါဝင်နိုင်ငံကဆွဆွဲထားပါတယ်
အစ်တော်အစနိုင်ငံများဖွဲ့အာဆီယံရဲ့စီဝေးဒီဒီကိုလက်ရှိအလက်အကျောက်အထိုင်းနိုင်ငံဘန်ကောက်မြို့မှာစတင်ကျင်းပနေပြီဖြစ်ပါတယ်။ဇူလိုင်လ26ရက်နေ့ကစင်းမြန်ရာစီမြန်စီဝေးနဲ့စတင်ခဲ့တဲ့စီဝေးတွေကိုအော်ဂိုလာ3ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးဒီထဲမှာကိုးကြီးမြောက်အရှေ့အာရှနိုင်ငံခြားရေးဝန်ကြီးများစီဝေးနဲ့26ကြီးမြောက်အာဆီယံရီဂျနယ်ဖိုရမ် ERF2လည်းပါဝင်ပါတယ်။အဲဒီစီဝေးတွေကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုပြည်နိုင်ငံခြားရေးဝန်ကြီးဝန်ကြီးနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလာဗရော့တို့လည်းတက်ရောက်ကြမှာပါ။ဘန်ကောက်မှာရောက်နေဖြစ်တဲ့ဝန်ကြီးလာဗရော့ကဒီကနေ့ထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့တရားတွေ့ဆုံပါတယ်။မြောက်ကိုရီးယားနိုင်ငံကကိုယ်စားလှယ်တူးလေးလာရောက်ဖို့ရှိတယ်လို့ထိုင်းနို တောင်တိုးပင်လယ်တွင်မြန်မာနိုင်ငံပိုင်ဆိုင်မှုဆိုင်ရာညင်ပွားနေတဲ့ကိစ္စကအဓိကဆွေးနွေးမယ်အကြောင်းအရာတစ်ခုဖြစ်မယ်လို့ခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်းအဖွဲ့ဝင်နိုင်ငံအားလုံးသဘောတူညီချက်ရမှဆုံးဖြတ်ချက်တစ်ခုခုချမှတ်နိုင်တဲ့အာဆီယံရဲ့မူဝါဒအရဒီကနေ့အင်္ဂါနေ့ဟောင်ကောင်မြောက်ယထာပူရာယုံမှာဒီမိုကရေစီရေလှှာဆန္ဒပြနေ
ဒီကနေ့အင်္ဂါနေ့ဟောင်ကောင်မြောက်ယထာပူရာယုံမှာဒီမိုကရေစီရေလှှာဆန္ဒပြနေကြသူတွေအကြောင်းယထာနဲ့ပုံမှန်အလို့သွားလာသူတွေခက်ခဲတွေ့ခဲ့ရပါတယ်။ယထာခီးစဉ်နေနောက်နေခဲ့ရသလိုတချို့ပူရာတွေမှာယထာပြည်ရာကိုအချိန်ပိုင်းရန်နာထားတဲ့အတွက်သွားလို့တဲ့ပူရာကိုအခမဲ့ပိုးဆောင်ပေးတဲ့မော်တော်ယာဉ်တွေကိုခီးတယ်တွေအချိန်တော်ကြာဆောင်ဆိုင်ခဲ့ကြရတာပါ။ပုံမှန်သွားလာနေသူတွေနဲ့ ရဲတပ်ဘက်ကမျက်ရည်ပုံတွေရောပါချီနဲ့ပြတ်ခတ်ပြုတ်ခွဲခဲ့ပါတယ်။ရာဇဝမှုကျူးလွန်နယ်လို့ဆွဆွဲခံထားသူတွေကိုတရုတ်နိုင်ငံမှာတရားစစ်ဆေးရေးဟောင်ကောင်ကနေလွှဲပြောင်းပြီးမဲ့ဥပဒေကြမ်းကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့နှစ်လနီးပါးကဆလို့အစိုးရစန့်ချီရေးဆန္ဒပြပွဲတွေဖြစ်နေတာပါ။
ရုရှားတက်ခဲကောင်းဆောင်အဲလစီနေဗန်ကြီးကသူ့ကိုကျင်းထောင်ထဲမှာစိတ်သက်သင်အောင်လုပ်တယ်ဆိုတာသူ့ရှေ့နေတဲ့ဆရာဝန်ကပြောတယ်လို့သူလည်းယူဆတယ်လို့ပြောပါတယ်။မျက်နှာရောင်ရမ်းပြီးရေပြားမှာအနီးကွက်တွေပေါ်လာတဲ့အတွက်စေယုံတဲ့ကုတောင်းမှုခံယူပြီးတဲ့နောက်ထောင်ကိုပြန်ရောက်သွားပြီဖြစ်တဲ့နေဗန်ကြီးကသူ့ရုပ်ပြည့်အိတ်လိုခံစားရတာနဲ့ပတ်သက်တဲ့ပေါ်တန်မြတ်ကိုအခုလိုပြ
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေနားဆင်ကြရပါမယ်။ 2018ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကတင်သွင်းတဲ့စီရင်ခံစာပေါ်မှာဒီကနေ့စတင်ဆွေးနွေးခဲ့ကြတာမှာကန့်ကွက်မှုတွေရောထောက်ခံမှုတွေပါရှိခဲ့ပါတယ်။လွှတ်တော်ကိုယ်စားလှယ်20လောက်ဆွေးနွေးခဲ့ကြပေမဲ့တက်မတော်သားကိုယ်စားလှယ်တွေပါဝင်ဆွေးနွေးဖို့အမည်စင်းတင်သွင်းထားတာကိုပြန်ရုပ်သိမ်းခဲ့တဲ့အတွက်တက်မတော်သားကိုယ်စားလှယ်တွေတော့မပါဝင်ခဲ့ပါဘူး။အပြည့်အစုံက
ဒီကနေ့ဆွေးနွေးရမှာလေပူရဲကော်မတီရဲ့အစီအစဉ်ဟာဥပဒေနဲ့မညီတဲ့လုပ်ငန်းစဉ်အဖြစ်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးတိန်ထွန်းကကန့်ကွက်ခဲ့ပါတယ်။ဥပဒေပြည်ရေးအာဏာကိုအမြင့်ဆုံးဆောင်ရွက်ခွင့်ရှိတဲ့ကျွန်တော်တို့ပြည်တော်စုလွှတ်တော်ကြီးကဥပဒေပြည်ရဲ့ခါမှာဥပဒေကခွင့်ပြုထားတဲ့အချက်များနဲ့ဘောင်ကျော်လို့မရပါဘူး။ဘောင်ကျော်ခဲ့ရ ဒီကနေ့ကျွန်တော်တို့များအတီးသေးဥပဒေများကိုပြင်ဆင်ခြင်းဖြစ်ဆွဲခြင်းအစားထိုးခြင်းရုပ်သိမ်းခြင်းများကိုလုပ်ပိုင်ခွင့်များရရှိပြီးဖြစ်ကဥပဒေတည်းအတိမပြုမချင်းတည်သေးဥပဒေများကိုလေးစားလိုက်နာရမှာဖြစ်ပါတယ်။အင်္ဂလိပ်ဖွဲ့စည်းပုံခြေခံဥပဒေဟာအချုပ်အခြာအာဏာပိုင်နိုင်ငံရဲ့အထွတ်အမြတ်တစ်ခုပါပဲ။ပြင်သစ်ပြစ်တိုက်တဲ့အပိုင်းကိုလည်းပြင်သွားရမှာဖြစ်ပါတယ်။ကျွန်တော်
ကျွန်တော်တို့ကအခက်ဆက်နှစ်မှာပါတဲ့ပုံမှန်၄၃၃၄၃၄၃၆ရပြင်ဆင်ဆောင်ရွက်ခြင်းမဟုတ်ဘဲအရက်ထက်ကစတက်ကကင်ပိန်းအပေါ်အရေးကြီးအစုတင်သွင်းပြီးပူးပေါင်းကော်မတီဖွဲ့စည်းကဆောင်ရွက်ခြင်းဖြစ်တဲ့အတွက်ကြောင့်အစကတည်းကကျွန်တော်တို့သဘောမတူကြောင်းကန့်ကွက်ခဲ့ပါတယ်။လွှတ်တော်မှာဆွေးနွေးခဲ့ကြတဲ့တိုင်းရင်းသားပါတီကိုယ်စားလှယ်တွေကတော့
တိုင်းရင်းသားတွေရဲ့ရပိုင်ခွင့်တွေကိုတင်ပြခဲ့ကြပါတယ်။စခိုင်မျိုးသားလွှတ်တော်ကိုယ်စားလှယ်တော်ထုမီကတော့ပြင်ဆင်ရေးပူးပေါင်းကော်မတီအစီရင်ခံစာကတင်ပြချက်တွေကိုထိထိရောက်ပြင်ဆင်နိုင်ဖို့တိုက်တွန်းသွားခဲ့ပါတယ်။ကျမတို့နိုင်ငံကိုဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်ဖို့ဆိုလို့ရှိရင်နိုင်ငံရဲ့မိခင်ဥပဒေဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန
ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တ
ဒီနေ့မပေးနိုင်ဘူးဆိုရင်အခြေခံဥပဒေအသစ်ပြန်လည်ရွေးဆွဲခြင်းဟာပုံမကောင်းမှန်တဲ့နေလန့်တစ်ခုဖြစ်မလားဆိုတာကိုကျမတို့ပြည်တော်စုလွှတ်တော်အနေနဲ့လိုအပ်ရင်သုံးသပ်မှာဖြစ်ပါတယ်။ဒါပြင်ကောင်းဆောင်များအကြောင်းပေါ်လော်ဒီကယ်နီဂိုရှီယေးရှင်းလုပ်ခေါ်တဲ့နိုင်ငံရေးအရာညှိနှိုင်းမှုများကိုဆောင်ရွက်ဖို့လည်းကျမတို့ပြည်တော်စုလွှတ်တော်ကတိုက်တွန်းသင့်ပါတယ်။တရားရှိဖွဲ့ ဆွေးနွေးဖို့အမည်စင်တွင်တွင်ထားတဲ့ကိုယ်စားလှယ်ဆစုပေါင်း125ယောက်အနက်တမရတော်သားကိုယ်စားလှယ်86ဦးလဲပါဝင်ခဲ့တာပါဒီလိုဆုံးဖြတ်ချက်နဲ့ပတ်သက်လို့တမရတော်သားကိုယ်စားလှယ်ဘုံမှုကျုံမောင်မောင်ကိုတရင်းနောက်တွင်မေးမြန်းရမှာတော့အခုလိုတုံ့ပြန်ခဲ့ပါတယ်ကျွန်တော်တို့အစီအစဉ်တိုင်းပါပဲအပြင်မှာထားတာလေကျွန်တော်တို့ရဲ့အစီအစဉ်တိုင်းပဲဆက်ကြည့်ပါတော့ကျွန်တော်တို့ရဲ့အစီအစဉ ဆိုတဲ့အနေအထားမျိုးတွေကဘာတစ်ခုဖြစ်တော့
အချင်းရချင်းဆိုလည်းပဲအများကြီးသက်သာသွားတယ်နောက်ပြီးအထူးအခုအခံအင်မတန်မှအကျိန့်နဲ့အခုခံလုပ်ကြပြီမလားပေါ့နော်အဲ့လိုဆိုရင်အခုတော့ဒါပြန်ပြီးတော့နှုတ်ထွက်သွားတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမပေါ်ပေါက်လာနိုင်တော့ဘူးတော့မှန်သလားလို့ရပါဘူးအဖွဲ့ဝင်50ပါဝင်တဲ့ပူးပေါင်းကော်မတီဟာ2018ခုနှစ်ကပြင်ဆင်ဖြည့်ဆွတ်ပယ်ဖြတ်ဖို့အချက်ပေါင်း3000ခွနရာ60ကိုစုစည်းပြီးပြည်
ကိုယ်စားလှယ်ကိုယ်စားလှယ်ထောက်ခံပါတယ်။တမတော်သားကိုယ်စားလှယ်တွေလိုပဲလွတ်တော်ရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နာတဲ့အနေနဲ့သာပူးပေါင်းကော်မတီမှာပါဝင်ခဲ့တာဖြစ်ကြောင်းသဘောထားမှတ်ချက်ပေးထားပါတယ်ရှင်။မိခပြောပြသွားတာပါရှင်။အခုငင်းချမ်းရေးဆွေးနွေးပွဲတွေဘက်ကိုအလှည့်ပေးပါစီ။အစိုးရနဲ့ငင်းချမ်းရေး အစိုးရရဲ့ငင်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားမှာတွေ့ဆုံမယ်နေရာမတက်မတ်နိုင်တာကြောင့်အစောပိုင်းမှာစီစဉ်ထားသလိုဒီလာတဲ့တွေ့ဆုံဆွေးနွေးပွဲမကျင်းပနိုင်တော့ပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဘက်ကဒီလိုမကျင်းပနိုင်တာတပ်မတော်ဘက်ကကိုယ်စားလှယ်တွေမပါဝင်နိုင်တာကြောင့်လို့သုံးသပ်သလိုဆွေးနွေးပွဲတွေကြန့်ကြာနေတဲ့အတွက်စံပြင်းနဲ့မ
Tiêu miền mà nè ra chế giải KIA kết chèm DNLA đã ám bà lâu MNDA cố gắng nè AA sẽ khai xa đẹp phùa rì bảo vệ nè Mèo bái mà mẹ phùa à Bí kê đê lạ mái lạ mà nó xuống tuy xuống xuyên nguy kê à mà Sự lạy lạ gồm bái mà nó đi chênh thăm mạng tuy xuống bộ Thế bó đủ ghê trả ra phép bà đẹp Lê xì chê nì mà rõ nì à mì huy chê này nà chọc Tuy xuống xuyên nguy bùa mẹ phim yào tò chọc DNLA có đã ám bà lâu phùa dẹ Thu thuy tuyên yên mù bố mù chô đá phong chô gà bèo bà
တယ်မလို့နေရာတွေညကြတယ်အစင်မပြေသေးဘူးကျွန်တော်တလောက်ပြရပါတယ်ဟိုတကယ်ဆိုရင်တော့ပြီးခဲ့တဲ့29ရင်းညကြတယ်ဒါနဲ့နေရာအစင်မပြေတော့မတွေ့ဖြစ်ဘူးလို့ပြောလို့ရပါတယ်မြောက်ပိုင်းဘာမေးအဖွဲ့တွေဘက်ကဝါချက်ဖွဲ့ထင်းချုပ်ရာအထူးဒေတာနှင့်ပန်ဆန်းတဲ့တရုတ်နိုင်ငံကူမင်းမှတွေ့ဆုံဖို့ရွေးချယ်ခဲ့တယ်လို့အစိုးရဘက်ကတော့အထူးဒေတာလေးမိုင်းလားမှတွေ့ဆုံဖို့ကံလန်ခ
jang pin dan jang bo mu chou tat phong jaw ga tong tat ba de
niya ni ja de su da phet ko pri ga ga tinar lo na phet sa long ga a di panama apik kha ye sei mu jang ko na phet sa lo pe tha bi di si lo a ra ko ta tei ne ni nai swin ni ko lu ba de a lo swin ni de chin ma tinar ne na phet sa long ga ku sa le di ga do သောဆုံးနေတဲ့ပုလူပါတယ်အဓိကကတော့ NRPC ကပဲတစ်ခုပဲတက်လို့တော့မဖြစ်ဘူးကျွန်တော်မြင်ပါတယ်မြမတမတော်ရဲ့ကုသလေတွေပါပုလူတယ်အဲ့ဒါမှပဲအဲကျွန်တော်တို့အဆူပြူးတဲ့မူကြံသူတို့အဆူပြူးတဲ့မူကြံကိုဟိုညှိလို့ရမယ်လို့ကျွန်တော်မြင်ပါတယ်အဲသူတို့ဖက်ကတော့သူတို့တက်ချုပ်ကြီးကိုတင်ပြထားတယ်အခုလည်းကျွန်တော်တို့ဒီ20ကျွေးနေ့တွေ့ဖို့ကိစ္စမဖြစ်နိုင်တာကတက်ချုပ်ကြီးကအိန္ဒိယကိုခီးထွက်သွားတယ်မချီလို့ညှိလို့မရဘူးဆိုတဲ့ဟာလည်းပါတယ်လို့ကျွန်တော်တို့သိရပါတယ်
နှစ်ဖက်တွဲဆုံဆွေးနွေးပွဲပြီးကြံ့ကြာနေတာကြောင့်ဆန်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပုံမဖြစ်ပွားလာတဲ့လို့လည်းသူကသုံးသပ်ပါတယ
်။လက်တွေ့ညီညီမှာဖြစ်နေတဲ့ကိစ္စပေါ်မူဒီမှာလည်းတွဲဆုံဆွေးနွေးရေးအပေါ်မှာကျွန်တော်ယုံကြည်မှုကအားနေလာတယ်။ရခိုင်ကမှလည်းတိုက်ပွဲတွေပုံပြောင်းနေလာတယ်။ကျွန်တော်စီမှာလည်းတိုက်ပွဲတွေရှိလာတယ်၊ကုကံကမှလည်းရှိလာတယ်ဆိုတော့ချင်းလေးကကြာလာလေးပုံပြောင်းမှရှုပ်ထွေးပြီးတော့ပုံပြောင်းယုံကြည်မှုတွေကျဆင်းလာတယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်။
တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဘုံမှုချုပ်စော်မင်းထွန်းကတော့ဆွေးနွေးပွဲမှာတမရော်ဘက်ကကိုစလဲပုံမှန်ဆင်လွတ်လက်ရှိကြောင်းနဲ့တမရော်ကကွယ်ရေးဦးစီးချုပ်ခီးစင်နဲ့သက်ဆိုင်ပွဲမရှိကြောင်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားတဲ့အခြေအနေအပေါ်မှာသူကအခုလိုဆက်ပြောပါတယ်
။ တယ်။အဲဒါကြောင့်မှဖြစ်ရာဒီ DNA ကြီးရင်းနဲ့ပဲဆိုင်တယ်။အဲတခါဒီမှာ DNA ကြီးရင်းပြီးပေါင်းဖွဲ့တခါလေးမှာ DNA လေးပေါ့လေ။ဘယ်လိုမျိုးစွန့်လာလဲဆင်ပြားပြီးတော့ DNA လေးအနေနဲ့ကသူကပြင်းနေနေတော့မဟုတ်ခင်ဗျ။ဒီကတန်းရင်အနောက်ချမ်းဒီစီလာတဲ့အခြေမျိုးရှိတယ်။ငယ်ငယ်ကျော်လွန်တဲ့ဟာရင်သူတို့ရဲ့ကျွန်တော်အဲ့ဒီကြော်လုံးမှုပေါ့လေသူကြီးဆုံးအောင်ဆင်ကြပါတဲ့ဆမကအချိန်ရတော့ရှိပါတယ်အဲ့ဒီဟာလေးတော့ကြောင့်သူကဖြစ်လာတယ်ဖြစ်တယ်အဲကျန်တဲ့ဟာလေးကြောင့်တော့ဖြစ်လာတယ်မရှိဘူးနည်းအဓိကတော့ဟိုတီမျိုးပဲဖြစ်တာဖြစ်တာပဲတကယ်သူအဲ့ဒီအဲငယ်လေးကြော်လုံးမှုကိုခုနကပြောစီရင်ဖတ်ပြပြီးရှိအောင်ဆင်ခဲ့တာ
2018ခုနှစ်ဒီဇင်ဘာလကစတင်အပြည့်ရက်ပြီးပထမ၄လတာကာလနဲ့နောက်ဒုတိယ၂လတာထပ်မံပြည့်ရက်ခဲ့ကြောင်းဒုတိယနှစ်လတာကာလအတွင်းမှာပြည်ဆုံဆွေးနွေးပွဲမရှိပေမဲ့တိုက်ပွဲဖြစ်ပွားတာများပြားမှုမရှိခဲ့ကြောင်းနဲ့ယခုဇူလိုင်လအတွင်းမှာသာတိုက်ပွဲပုံမှုဖြစ်ပွားလာတာဖြစ်ကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။ဇူလိုင်လ22ရက်နေ့ကကျင်းပတဲ့တမ်ဘရိုသတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာတော့ဇွန်လ16ရက်ကနေဇူလိုင်လ22ရက်နေ့အထိအရှေ့မြောက်တိုင်းစစ်ထဏာချုပ်နယ်မြေမှာတိုက်ပွဲ32ကြိမ်ဖြစ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ကျမတော်ကငင်းချမ်းရေးဆွေးနွေးဖို့အတွက်ကချင်နဲ့ရှမ်းပြည်နယ်အတွင်းမှာအပြည့်ခတ်ရက်စဲတာကိုဩဂုတ်လအထိတက်မှတ်ထားပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေကတော့ရခိုင်ပြည်နယ်အပါအဝင်တနိုင်ငံလုံးမှာအပြည့်ရက်ဖို့တောင်းဆိုတာတွေရှိနေပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုတော့ဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းအဖွဲ့ဘက်ကိုအလှည့်ပေးကြပါမယ်။အမျိုးဘာသာသာသနာဆောင်ရှောက်ရေးအဖွဲ့မဘာသာအမိပြောင်းဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းကိုတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်လိုက်ပြီးအဖွဲ့အမိကိုတုံ့ဆွဲတာတွေမလုပ်ဖို့နဲ့ဆိုင်းဘုတ်တွေကိုဖြုတ်သိမ်းပေးဖို့နိုင်ငံတော်တန်ခမဟာနာယကအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံဗုဒ္ဓဘာသာအဖွဲ့အစည်းတွေမှာအမြင့်ဆုံးအာဏာပိုင်ဖြစ်တဲ့နိုင်ငံတော်တန်ခမဟာနာယကအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုအမျိုးသားရေးအယူအဆပြင်းထန်သူတွေကစန့်ကျင်နေကြတာပါအပြည့်စုံကိုတော့ဆက်သွယ်ဆောင်ရွက်ထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်နိုင်ငံတော်တန်ခါမဟာနာယကကအထမကျင်48ပါဒုတိယအထူးစုံကြီးစည်းဝေးကိုမနေ့ကကျင်းပပြုလုပ်ခဲ့ပြီးဗုဒ္ဓဓမ္မပရိုက်ဒါဖောင်ဒေးရှင်းကိုတရားမဝင်အဖွဲ့အစည်းဖြစ်ထပ်မံအတည်ပြုဆုံးဖြတ်လိုက်ပြီးအဖွဲ့အမည်ကိုဆက်လက်အသုံးစွဲဖို့နဲ့အဖွဲ့ဆိုင်ဘုတ်တွေကို45ရက်အတွင်းဖြုတ်သိမ်းမှုဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဗုဒ္ဓဓမ္မပရိုက်ဒါဖောင်ဒေးရှင်းရဲ့ဘိုးဦးဆောင်ဆရာတော်တပါးဖြစ်တဲ့ဒေါက်တာအရှင်တောပါကကအခုလိုမိန့်ပါတယ်။င
ါတို့သောတာဘာပြောရမလဲ။ဘာမှလုပ်ရမှာမရှိဘူးလေ။ဘာမှလည်းမရှိပါဘူး။ဘာမှလည်းပြောရမှာမရှိဘူ
း။ဒီဆုံးဖြတ်ချက်တွေကိုမလိုက်နာဘူးဆိုရင်ယဟန်တန်ကဖြစ်ပါကတန်ခါဖွဲ့စည်းဆိုင်ရာဥပဒေနဲ့ရေးယူမှာဖြစ်ပြီးလူပုဂ္ဂိုလ်ဆိုရင်တည်ဆဲဥပဒေနဲ့ရေးယူသွားမယ်လို့ထုတ်ပြန်ထားပါတယ်။ဒီဥပဒေဟာ1990ခုနှစ်နဝတလက်ထက်ကရေးဆွဲခဲ့တဲ့ဥပဒေဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့တရားလွတ်တော်ရှင်းနေဆရာဦးကမောင်မြစ်ကအခုလိုရှင်းပြပါတယ်
။ဒီနိုင်ငံတော်တန်ခါနာယကအဖွဲ့သို့မဟုတ်ကိုစားတွဲရထားတဲ့အဖွဲ့အစည်းကနေထုတ်ဆင်းတဲ့အမိန့်တွေကိုမလိုက်နာဘူးပြက်ကွက်တယ်ဟိဆိုလို့ရှိရင်ပုံမှန်ဘလောက်အရာအပြစ်ရှိတယ်။အဲ့ဒီအပြစ်ကျူးလွန်ရင်ဟောပြစ်မှုဘလောက်ဟိုပြစ်ဒဏ်ဘလောက်ချမှတ်နိုင်တယ်အစတရားဖြင့်အဲ့လိုအသေးစိတ်ပြစ်မှုပြစ်ဒဏ်ကြီးပြတ်ထန်းပေးထားပါတယ်။အနာဇက်ဖြစ်တဲ့အတွက်သူသာသနာ့ဥပဒေဌာနကနေတရားလိုပြုတ်ပြီးတော့ဆွဲပါတယ်။အဲဆွဲတဲ့အခါမှာတက်ဆိုင်ရာတရားရုံးမှာပဲဒီပြစ်ဒဏ်တွေချပါတယ်
။မင်းကဗုဒ္ဓဓမ္မပရိုက်ဒါဖောင်ဒေးရှင်းအဖွဲ့ဘိုးဥက္ကရဆရာတော်နဲ့ဒုက္ခရတို့ကိုအဖွဲ့နှစ်ပတ်လည်စုံကြီးအစည်းအဝေးလုပ်လို့ဩဝါဒပေးဖို့ခေါ်ယူခဲ့ပေမဲ့ဒုက္ခရဆရာတော်ကကြွလာပြီးဘိုးဥက္ကရရွာမဆရာတော်ကြီးကစာနဲ့တာအကြောင်းပြန်ခဲ့ပါတယ်။ကျောင်းပြန်ငယ်လေးစာကိုနိုင်ငံတော်တန်ခါမဟာနာယကကလက်မခံခဲ့ပဲဓမ္မဇက်နဲ့ဆောင်ရွက်ရမယ်အခန်းကဏ္ဍပြီးဆုံးသွားပြီဖြစ်ကြောင်းထုတ်ပြန်ထားပါတယ်။မြို့သားကြီးလှုပ်ရှားသူတူဖြစ်တဲ့ကိုဝင်းကိုကိုလက်ကတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးသူ့သဘောထားကိုအခုလိုပြောပါတယ
်။မြို့သားကြီးသမားတွေကဟိုဆောင်ချတဲ့ဆောင်ထဲမှာဆောင်ချခံမှုလေအခုလည်းရှိဆောင်ထဲမှာပဲရှိနေတယ်လေလည်းရှိနေကြတယ်။ဟိုဖမ်းလည်းဖမ်းတာလည်းမကြောက်ဘူးရှိကြတယ်မကြောက်ဘူး။ကျွန်တော်မြို့သားကြီးလှုပ်ရှားတဲ့သူတွေကလှုပ်ရှားရှိတာတော့လုံနေမှာပါ။
တမနာဟောင်းသိသိလက်ထက်ကဖွဲ့စည်းထားတဲ့မဘာသာကိုဖျက်သိမ်းလိုက်လို့အမည်ပြောင်းလဲဖွဲ့စည်းလိုက်တဲ့ဗုဒ္ဓဓမ္မပရိုက်ဒါဖောင်ဒေးရှင်းကို2018ခုနှစ်48ပါစုံကြီးအစည်းအဝေးမှာဖျက်သိမ်းမှုဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်။ဗုဒ္ဓဓမ္မပရိုက်ဒါဖောင်ဒေးရှင်းရဲ့ထင်ရှားတဲ့ဆရာတော်တစ်ပါးဖြစ်တဲ့ဆရာတော်ဦးရသူဟာလည်းရန်ကုန်မြို့မြို့တော်ခမ်းမရှိမှာဟောပြောရတဲ့ပတ်သက်ပြီးနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်တစ်နှစ်လေးကြာကြီးနဲ့အမှုရင်ဆိုင်နေရပါတယ်။မှုရင်ဆိုင်မှုတရားရုံးကဝန်းကျင်ကျင်ထုတ်ခဲ့ပေမဲ့တရားခွင်ကိုမလာရောက်ခဲ့တဲ့အတွက်တစ်လအတွင်းလာရောက်ရင်ဆိုင်မှုတရားရုံးကထုတ်ပြန်ချက်ထုတ်ခံထားရပါတယ် Bodhadharma Pride Foundation Bahuye Nipale Sony Siwigo, Pigere Laga, Jimagebi, Tangarsan Teya Kebido, Yangai Sita Najo Taimu, Boyotabon Kuran Teya Kebi, Lungwe Lurangedlu, Nanganawo Kompedimu Pekwakelu, Tiaswesu Kanabi, Ranto Kantare, Uso Tunshingale, Nizon Sakat Lurangetia.
ကိုထက်အောင်ခပ်ပြပြသွားတာပါရှင်အခုရန်ကုန်ငလင်တန်းခန်းနိုင်ရေးအစည်းအဝေးတွေအတွက်အတိုးနှုံနည်းနည်းနဲ့ငွေထုတ်ချပြီးအသစ်ပြန်လဲတိစောက်ပေးနိုင်ဖို့ရည်ရွယ်ထားတဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ်တဘာဝဘေးငလင်တန်းကိုကြိုတင်ပြင်ဆင်တုံ့ပြန်နိုင်ဖို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့အစိုးရတို့ပူးပေါင်းပြီးရေးဆွဲထားတဲ့ဒီစ
ဒီကနေ့ကျွန်တော်တို့ရဲ့ဒီဇင်ဘာလကစတင်အပြည့်ရက်ပြီပထမလေးလအဖွဲ့အစည်းကနေအနေဖြစ်လာရင်တုံ့ပြန်နိုင်မယ့်စီမံချက်နဲ့ပတ်သက်လို့မိတ်ဆက်ပွဲအခမ်းအနားအတွင်းအစားအဦးတွေကိုပြင်ဆင်နိုင်ဖို့အတိုးအနှုန်းနည်းနည်းချင်းငွေထုတ်ချိန်မဲ့အစည်းအဝေးကိုဝင်ကြည့်အပြုမင်းကအခုလိုချပြခဲ့တာပါ ဒီစာအုပ်တွေကိုပြန်စောက်ပေးနိုင်ဖို့ဆိုရင်ကျွန်တော်တို့တည်တည်နဲ့အတိုးနှုန်းနဲ့ချီးမွေ့ရမှာဒီစာအုပ်တွေကိုကျွန်တော်တို့ပြန်စောက်ပေးနိုင်တဲ့အခြေအနေရှိပါတယ်။အားလုံးလည်းဒီစာအုပ်တွေဟာတယောက်တစ်ခန်းနေထိုင်ကြရမှာဖြစ်တဲ့အတွက်၆ရက်တိုင်တခုမှာဆိုရင်စက္ကန့်ချိန်နေတယ်။ဒီစက္ကန့်မှာတူးချင်းစီကတိုက်ခန်းပိုင်ဆိုင်နေမှုဖြစ်တဲ့အတွက်ဒီစာအုပ်တွေကိုပြန်လည်ပြင်ဆင် င် ECHO ကငွေကြေးထောက်ပံ့ပါတယ်။ရန်ကုန်တိုင်းဒေသကြီးတဘဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနဦးစီးမှုဦးဝင်းရွှေကတော့ငလင်းအန္တရာယ်နဲ့ပတ်သက်လို့လူထုကိုအသိပညာပေးဖို့လိုအပ်ကြောင်းလဲငလင်းဘေးအန္တရာယ်ကြိုတင်ပြင်ဆင်ရေးနဲ့တုံ့ပြန်ရေးစီမံချက်မိတ်ဆက်ပွဲအခမ်းအနားမှာပြောဆိုတော့ပါတယ်။
ကျန်ကုန်တိုင်းဒေသကြီးမှာဆိုလို့ရှိရင်လက်ရှိတကုံလေးမြို့နယ်ပေါ့နော်တကုံလေးမြို့နယ်ဆိုလို့ရှိရင်ဒါတဲရီပြောခုကြောင်မှုပေါ့နော်ဟုတ်လားကျွန်တော်တို့ငလင်ကြောင့်တဲရီပြောကြာမှုဖြစ်နိုင်တယ် liquefaction ဖြစ်နိုင်တယ်အေရီယာမျိုးပေါ့နော်အဲ့လိုမျိုးဖြစ်တဲ့အတွက်မိမိရဲ့နေအိမ်ဒီလည်းဘလိုမျိုးမျိုးစားပေါ်မှာရှိနေလဲပေါ့နော်ဒီဟာလည်းအရေးကြီးတဲ့အချက်ပြီးလို့ရှိရင်မိမိရဲ့အိမ်ကကျွန်တော်တို့ငလင်နဲ့ခံနိုင်မှုပေါ့နော်ပြီးရင်မိမိရဲ့အိမ်အတွင်းမှာလည်းဒါငလင်အန္တရာယ်တွေ့ကြုံလာလို့ရှိရင်ကျွန်တော်တို့ဒီဆုံးရှုံးမှုကျော်နေဖို့အတွက်ပေါ့နော်မိမိအိမ်အတွင်းမှာလည်းကျွန်တော်တို့ဟာပစ္စည်းထားသုံးမှုကအဆပေါ့ဒါတွေလည်းအရေးကြီးတဲ့အပိုင်းနောက်တစ်ခုကငလင်ရဲ့သဘောတော့ပါပါငလင်ကကျွန်တော်တို့လှုပ်ပြီးလို့ရှိရင်သူဒီနောက်ဆက်တွဲ after shot ဆိုတဲ့ငလင်တွေတောက်လျှောက်ဟာဆက်လှုပ်နေတယ်အဲ့တွဲအကြောင်းမို့ကျွန်တော်တို့ပြည်သူတွေဒီလည်းငလင်နဲ့ပတ်သက်တဲ့ဒီအသိပညာရှိဖို့လိုသလိုတစ်ဖက်ပိုင်းကလည်းကျွန်တော်တို့ငလင်နဲ့ပတ်သက်ပြီးတော့ပါပေါ့နော်ငလင်နဲ့ခံနိုင်တဲ့အဆောက်အဦတွေဖြစ်ဖို့လည်းလိုပါတယ်ဟာကျွန်တော်တို့အဆောက်အဦများအားလုံးဒီလည်းကျွန်တော်တို့ငလင်တန်းကိုခံနိုင်မှုတော့ပေါ့နော်ဒီအတွက်ကိုပို့ပြီးအရေးကြီးတာဒီကျွန်တော်စကိုင်းငလင်ကျောပေါ်မှာရှိတယ်ဆိုလို့ရှိရင်တရားပေါ်ငလင်ပေးရနေဟာလာပို့ပြီးတော့မှတခြားဒေတာထက်ပို့ပြီးခံရနိုင်ခြင်းများတယ
်အလားတူစီမံချက်တွေကိုမန္တလေးစကိုင်းပဲခူးတိုင်းကချင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာလည်းအကောင့်တွေပို့အစီအစဉ်ထားပါတယ်ငလင်ပညာရှင်တွေကတော့မြန်မာနိုင်ငံမှာအကြီးအမားဆုံးပြည်ဖြစ်တဲ့စကိုင်းပြည်ကျောတလျှောက်မှာ2012ခုနှစ်ကလှုပ်ခတ်ခဲ့တဲ့တပိတ်ချင်းငလင်လှုပ်ခတ်မှုပိုင်းကလွဲရင်ကျန်ငလင်လှုပ်ခတ်ခဲ့ဘူးတဲ့နေရအများစုမှာအချိန်မရွေးငလင်လှုပ်ခတ်မှုတွေရှိလာနိုင်တယ်လို့ခန့်မှန်းထားပြီးချိုးတင်ပြင်ဆင်ဖို့လည်းအကြံပြုထားပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းပြောပြသွားတာပါရှင်မကြခင်မှာတော့အင်္ဂါညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင
်ဒီ UI မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ30ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ2532 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုညပိုင်း9နာရီခွဲကနေ10နာရီအထိအစီအစဉ်နှစ်ခုထဲမှာတော့တိုက်ရိုက်လေလံဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
အမရာအပြင်းနဲ့တဲ့ဝေဖန်ပြောဆိုလို့ရှိတဲ့မေလန်ပြည်နယ်ဒီမိုကရက်အောက်လွတ်တော်မှအလီဂျာကမ်မင်းစ်ကိုထိုးနှက်တဲ့အကြောင်းအရာတွေသမရာထရန်ကတွစ်တာလူမှုကွန်ရက်မှာဇက်တိုက်ရေးနေပါတယ်။အလီဂျာကမ်မင်းစ်တာဝန်ယူတဲ့မဲဆန္ဒနယ်မြေဟာသိတ်ကိုစိတ်ပြက်စရာကောင်းတဲ့ကြွက်တင်တဲ့ညစ်ပတ်တွေပြီးယောဂဘိုးတွေပြန့်နှံ့နေတဲ့နေရာလို့သမရာထရန်ကရေးလိုက်တာကြောင့်ဒါလူမျိုးရေးခွဲခြားတဲ့အုံနှုံးဖြစ်တဲ့လက်မခံနိုင်တဲ့ဘာသာစကားဖြစ်တဲ့ဆိုပြီးတော့လဲတုံ့ပြန်ဝေဖန်မှုတွေရှိနေပါတယ်။ဒီမိုကရက်အလို့တော်မှအဲလီဂျာကမ်မင်းစ်ကလွတ်တော်မှာသမ္မတကိုမကြာခဏပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတဲ့သူပါသူ့ကိုသမ္မတထရန့်ကအနိုင်ကျင့်ဗိုလ်ချုပ်တတ်သူလို့ထွတ်တာမှာပြန်ထိုးနှက်တိုက်ခိုက်ပါတယ်အဲလီဂျာကမ်မင်းစ်သူ့ရဲ့မဲဆန္ဒနဲ့ဘော်ဒီမိုးပြိုကြီးမှကြာကြာနေမယ်ဆိုရင်အဲ့ဒီညစ်ပတ်ပေးရင်းနေတဲ့စိတ်ပျက်စရာမျိုးကြီးကိုပို့ပြီးတော့တန်ရှင်းအောင်ကူညီကောင်းကူညီနိုင်လိမ့်မယ်ဆိုပြီးသမ္မတကထွတ်တာမှာရေးပါတယ်ဒီလိုသမ္မတရဲ့ရေးသားချက်ကြောင့်မေလန်ပြည်နယ်ဘော်ဒီမိုးပြိုတော်ဝင်ဘာနက်ဂျန်ကအခုလိုဝေဖန်တုံ့ပြန်ပါတ
ယ်. It is completely unacceptable for the president.
လှုပ်ရှားတဲ့ဝင်နေတဲ့ American မျိုးကြီးတစ်မျိုးကိုတမရအနေနဲ့အခုလိုတိုက်ခိုက်ရေးသားတာကျွန်တော်လုံးဝလက်မခံပါဘူး.
Texas ပြည်နယ်အောက်လွတ်တော်မှာ Will Hart ကလည်း ABC ရုပ်သံကိုပြောဆိုရမှာသူလာဆိုရင်ဒီလိုလုံးမမဟုတ်တဲ့အကြောင်း Twitter မှာဒီလိုရေးပြမှာမဟုတ်တဲ့အကြောင်းတုံ့ပြန်ပြောဆိုသွားပါတယ
်. I wouldn't be doing those. I wouldn't be tweeting.
New York ပြည်နယ်အောက်လွတ်တော်မှာ Jerry Nadler ကလည်း ABC ရုပ်သံကတဆင့်
Well, the president is as the usual.
သမရကတော့အမြဲဆုံးနေကြအတိုင်းပဲ။တခါလေစိတ်ပျက်စရာသိပ်ကောင်းပါတယ်။ဒါကလူမျိုးခွဲခြားတဲ့မှတ်ချက်ပါ။အ
လီဂျာကမ်မင်းစ်ကလွတ်တော်မှာ73ချိန်ရွေးချယ်ခံခဲ့ရသူဖြစ်ပါတယ်။သူကမက္ကဆီကိုနေကြကနေအမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းလာသူတွေအပေါ်သမရထရန့်ဆိုရဂိုင်းတွေပြုမှုပုံတွေနဲ့ပတ်သက်ပြီးအခုလိုဝေဖန်ပြောဆိုသွားတယ
်။ None of us would have our children in that position.
တို့သာသမီဆိုရင်ဘယ်သူမှဒါမျိုးထားမှာမဟုတ်ပါဘူး။သူတို့လည်းပဲလူတွေပါ
ပြီးခဲ့တဲ့ဘက်ကပဲအမျိုးသမီးလွတ်တော်အမတ်တွေနဲ့ပတ်သက်လို့သမ္မတရဲ့မှတ်ချက်အပေါ်မှာဝေဖန်ရှုတ်ချတဲ့ဆုံးဖြတ်ချက်တည်းကအောက်လွတ်တော်မှာဒီမိုကရက်ပါတီဝင်လွတ်တော်အမတ်တွေချမှတ်ခဲ့ပါတယ်သမ္မတဆွမ်းကဒီအမျိုးသမီးတွေရဲ့မျိုးချစ်စိတ်အပေါ်မှာမေးခွန်းထုတ်ပြီးရာဆွေးမှုတွေထူပြောတဲ့ပြက်စီးနေတဲ့သူတို့နေရာချင်းနိုင်ငံကိုပြန်ချင်းပြန်နိုင်တယ်လို့ရေးခဲ့တာပါသူစောစောပိုင်းကရေးခဲ့တာတွေကိုပြန်ပြီးမယုံသိမ်းတဲ့အပြင်ဒီမိုကရက်တွေကနိုင်ငံရေးအကျိုးအမြတ်ကိုရဖို့အသုံးချနေတယ်ဆိုပြီးတင်းကုန်တွေနေကသမ္မတဆွမ်းထပ်ပြီးတော့ဝေဖန်ပါတယ်2020သမ္မတရွေးကောက်ပွဲမတိုင်ခင်ပြန်လည်ဝေဖန်တဲ့နိုင်ငံရေးအချိန်မြင့်လာနေကြပြီးအငင်းပွားစရာကိစ္စတွေလည်းပို့ပြီးတော့တိုးလာနေပါတယ်သမ္မတဆွမ်းနဲ့အတိုက်ခံဒီမိုကရက်တွေအကြားအငင်းပွားနေတဲ့အပြန်အလှန်ထိုးနှက်တဲ့အကြောင်းအရာတွေကိုအမေရိကန်ပြည်သူတွေရှေ့ချပြပြီးလူထုရဲ့ထောက်ခံမှုရအောင်ကြိုးစားနေတဲ့အချိန်လေးဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြရပါရှင်။အခုတော့အင်ကာညတိုက်ရိုက်လေလံဆွေးနွေးခန်းစီစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံဦးနဲ့အတူထုတ်လုပ်ရေးမှုကိုစော်ဝင်းလိုင်းတို့ရဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေလံစီစဉ်ကနေပြီးကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရိုဟင်ဂျာဒုက္ခသည်တွေပြန်ရေးလက်တွေ့ဖြစ်နိုင်ခြေကိစ္စပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေနေရာပြန်ဖို့အစီအစဉ်အတွက်မြန်မာနိုင်ငံရဲ့ဌာနကုလသမဂ္ဂအဖွဲ့ဟာအခုဒီဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့ရောဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။နိုင်ငံတကာမှာဖိအားကြုံနေရတဲ့ရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရာပြန်ရေးဟာဒီနှစ်နိုင်ငံကြားမှာလည်းအပြန်အလှန်ပြစ်တင်မှုတွေနဲ့ပြောရရင်တော့လုပ်ငန်းစဉ်ဟာဂရက်တီမဆနိုင်သေးပါဘူး။အခုဆိုလို့ရှိရင် AA အဖွဲ့နဲ့ဖြစ်လာတဲ့တိုက်ပွဲတွေကြောင့်လည်းဒေသတွေမှာတည်ငြိမ်မှုဟာတော်လေးပျက်စီးနေပါတယ်။ဒီလိုအခြေအနေမျိုးမှာမြန်မာဆွေးအဖက်ကဒုက္ခသည်တွေနေရာပြန်ရေးကြိုးပမ်းမှုဟာတကယ်ပဲလက်တွေ့လုပ်နိုင်ပါမလား နိုင်ငံတကာဖိအားကိုမလွန်နိုင်လို့ပဲလုပ်ငန်းလုပ်ပြလို့ဖြစ်နေလားအခြားဖြေရှာနိုင်မယ့်နည်းလမ်းရှိပါလားကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ပင်တိုင်းပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒေါက်တာနိုင်အောင်ပါဒေါက်တာနိုင်အောင်ကတော့မြန်မာနိုင်ငံရေးသုံးသပ်လေးလာသူတူဖြစ်ပါတယ်နောက်တူကတော့သတင်းစာဆရာဦးစီသူအောင်မြစ်ပါနှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုနိုင်အောင်ကြားပါလားခင်ဗျာ
ဟုတ်ပါပြီခင
်ဗျာโอเคဒေါက်တာနိုင်အောင်ခုနကျွန်တော်ပြောလို့ပါအခုမြန်မာဆွေကအကူစေဖွဲ့ပေါ့နော်ဒီနိုင်ငံကြီးရအမြဲတမ်းတွဲဝင်ဦးမြတ်သူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေနဲ့ဒိုက်ရိုက်တွေ့ဆုံဆွေးနွေးတာညှိနှိုင်းတာမျိုးတွေသူတို့လုပ်ပါတယ်သတင်းရဆိုရင်တော့ဒုက္ခသည်တွေနဲ့သဘောတူညီချက်တချို့ရတယ်ပြောရင်တော့တိတိပပတော့မဟုတ်ပါဘူးဆက်ပြီးတော့ဆွေးနွေးသွားမယ်ဆွေးနွေးမယ်ဆိုတဲ့သဘောတော့ပါပဲအဲ့တော့ဒီလိုအနေအထားမျိုးမှာဒုက္ခသည်တွေပြန်ရေးနေပတ်သက်ပြီးတော့မြန်မာဘက်ကတော်တော်လေးဟိုကျွန်တော်လေးလာမိတော့ကျွန်တော်ရထားတဲ့ဗီဒီယိုဖိုင်ရဆိုရင်တော့တော်လေးဖြောင်းပြပြောဆိုနေတာတွေ့ရပါတယ်အဲ့ဒီမှာတချိန်နဲ့အာဆီယံကိုယ်စားလှယ်ဖွဲ့ကလည်းပါတယ်ဆိုတော့ဒုက္ခသည်တွေတကယ်တမ်းပြန်ရေးရလက်တွေ့ကဖြစ်နိုင်လားဒါမှမဟုတ်မြန်မာဆွေကတော်လေးကြိုးစားနေတော့တကယ်ပဲဆန္ဒရှိရလားဒါမှမဟုတ်လုပ်ပြနေလို့ပဲကိုနိုင်ရောရဲ့မြင်သိချင်ပါလေအရင်ဆုံ
းဒီလိုမျိုးဟိုဆွေးနွေးနေတာတွေတော့ကောင်းပါတယ်လာပြီးတော့တွေ့ရတယ်လည်းကောင်းတယ်ဂျာဝင်ကြိုးပမ်းနေတယ်ကောင်းတယ်ဒါပေမဲ့တကယ်မူရင်းဟိုဖြစ်နေရတဲ့အကြောင်းရင်းပေါ့နော်အဲ့ဒီအကြောင်းရင်းကိုမဖြေရှင်းနိုင်သေးကတော့ကျွန်တော်ကခုနပြောတဲ့ဟို MVC ကတ်တို့ဟလားဘာဖြစ်တဲ့ညာဖြစ်တဲ့ဟိုကပြိမဲ့ဒီဟာပြိမဲ့အဲ့ဒီကိစ္စတွေနဲ့ပဲကျွန်တော်ကဟိုပတ်စပ်လည်နေမှာပဲအဓိကဒီ Ranger တွေဖြစ်နေတာကဘာလဲဆိုတော့ဒီ2016 အဲ့သုံးခုစလုံးမဖြစ်လာတဲ့တကယ်ကိုလူ့ခွင့်ချိုးဖောက်မှုတွေပဲချိုးဖောက်မှုတွေဆိုတော့မှာဟိုပက်ပက်ဆက်ဆက်ဟိုကြားမကောင်းတော့တဲ့အထိကိုဟိုဖြစ်ကြတာဟိုဒီမှာအစုလိုက်တုံလိုက်တက်ခါတာမရင်းချင်ခါတာအပေါ်မှာရှိတဲ့ကလေးကိုဆွတ်တက်ပြီးတော့မရင်းချင်တာအစားရှိနေဖြစ်တဲ့ဥစ္စာတွေကြတော့အဲ့ဒီရိုဝင်ဂျာလူကစိတ်ကမှမပါချင်တာသူတို့ကိုတမင်တက်တက်လုံနေတယ်မနေစေချင်တာမရှိစေချင်တာအဲ့ဒီအမောရီယာစကြီးကနိုင်ငံတော်ရဲ့ policy များဖြစ်နေတယ်အဲ့လိုပဲဗမာလူမျိုးအများစုဗုဒ္ဓဘာသာအများစုတွေသူတို့ကိုမုန်းနေတယ်အဲ့ဒါအဲ့တော့သူတို့မှသူတို့ဟိုအဓိကဟိုဟိုခံနေရတဲ့လက္ခဏာ၃ခုကဘာလို့ဆိုတော့ကလားအသားမဲတယ်မွတ်စလင်ဖြစ်တယ်ဆိုအဲ့ကုစားတစ်ခုနဲ့သူတို့ကအဲ့လိုမျိုးဟိုဟိုအစုလိုက်ပြုံလိုက်လုခံနေရတဲ့အတွက်ကြောင့်မလို့သူတို့ကအဲ့စိုးရိမ်မှုကြောင့်တောက်ရမှုတအားကိုကြီးသွားတဲ့ဥစားဖြစ်တယ်ဒါပါဆို2016အကြီးကျယ်ဖြစ်တာဟိုအဲ့တော့အဓိကပြဿနာပါဆိုသူစိတ်တောင်မလုံခြုံတာမလုံခြုံတဲ့ဥစားသူကလူကျင်တာပါလို့ဆိုအတိမတ်ပြုခံမှုနဲ့ကောင်းခံမှုပဲအဲ့ဒါအဓိကပဲအဲ့ဒီပုံမှာပြောနေတဲ့အခါကျတော့လူလား NVC တို့ဟလာယွာရီရှိရေတို့ဒေါ်လာကွင်းတို့တချို့တွေကတည်းကသူကနိုင်ငံသားအဖြစ်တောင်းနေတာကြီးနေတောင်းတာအဲ့ဒီနဲ့ရှုပ်ရခက်လာဆိုအဲ့ဒီအခြေခံအကြောင်းအရာကိုပြေလည်နိုင်တဲ့ပြည်ရှင်းတဲ့နေရာတွေမလုပ်နေဘဲနဲ့တော့အခြေအနေကနှစ်ဖက်နှစ်ဆက်ပုံမလွယ်ဘူးတဲ့ဆိုတော့ကြိုးချင်တာပါဆိုအစိုးရရဲ့ policy ကိုယ်တိုင်နောက်ဗမာဘုရားဘာသာနဲ့သူတို့ပုံမှာမြင်သူတို့ကိုယ်တိုင်အကြောက်ရွံ့မှုပေါ့အဲ့ဒါဒီပုံမှာပဲအဓိကပြေရှားမယ်လို့တင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်တို့တွေ့တာတော့ဥမြင့်သူပြောဆိုတဲ့အထက်မှာတော့ဘေကင်းလုံချုံမှုအတွက်သူအာမခံမယ်ဆိုရယ်အာမခံချက်တွေပေးနေတာတွေ့ရပါတယ်ခင်ဗျာအဲ့တော့မြန်မာဆွေကခုနဒေါက်တာအောင်ပြောနေတဲ့ဒီရွန်ဂျာရီဘက်ကစိုးရိမ်ချက်နဲ့ပတ်သက်ပြီးတော့လုံးဝမထိတွေ့တာလားလုံးဝမဖြေရှင်းနိုင်တာလားဖြေရှင်းမှုခက်နေရလားဘယ်လိုမြင်ပါလဲ
အခုကျွန်တော်တီးသလောက်နော်အခုပြန်တယ်ကျိုးစူးစကန်ပေါ့နော်အဲ့တန်နေနေချတာရေးစုတင်လုပ်တယ်ပြောတယ်နော်နောက်ပြီးတော့ဒီအစိုးရဖွဲ့ဥဆောင်ပြီးတော့ဒီကိစ္စကို coffee and recommendation နဲ့လုပ်မယ်လို့ပြောရတယ်ဒါပေမဲ့အခုကျွန်တော်တို့ဒီကုလသမဂ္ဂလိလဆန္ဒတချီတွေ့ရှိတဲ့မြင်ပြင်ရရပါလို့ဆိုအဲ့ဒီပြီးခဲ့တဲ့နေ့2019ဖြစ်ပြီးတဲ့နောက်ပိုင်းမှာအဲ့မီးလောင်သွားတဲ့နေ့မီးလောင်ထားတာတွေလည်းဟိုတမတော်ဆိုဘာလဲမီးရှို့တွေဆိုတွေ့ရှိတယ်ပြီးတော့အဲ့နေရာတွေကိုအားလုံးကိုမီးလောင်တဲ့နေရာတော့မီးမလောင်တဲ့နေရာတွေအားလုံးကိုအကုန်လုံးဘူဒူဇာနဲ့ရှင်းလိုက်တာရှင်းလိုက်ပြီးတော့မှအဲ့နေရာတွေမှာဘာဖြစ်တယ်ဆိုတော့သူနန်လာတာလို့ခေါ်နေတဲ့ဒီနေဆက်တွေသတ်လို့ကြိုးရင်းနဲ့ဖွင့်ပြိုးရေးရွာတွေလုတ်တယ်အပြန်တူတွေခေါ်တယ်နောက်ပြီးတော့ပြန်ပြီးတော့ရွာအဖြစ်နဲ့စောက်ထားတဲ့နေရာတွေမှာအဓိကနှစ်ခုပဲရှိတယ်မြို့တို့ခမီးတို့အဲ့လိုတိုင်းရင်းသားတွေအတွက်နဲ့နော်စစ်တပ်လုံခြုံရေးစခန်းတွေပဲရှိတယ်ဆိုတော့ရိုဟင်ဂျာတွေတို့ကသူတို့ငကိုနေတဲ့နေရာတွေမှာဘာမှပြန်နေဖို့ကိုမရှိဘူးအဲ့တော့ပြန်သွားရင်ဘယ်လိုနေရာမျိုးမှာသွားရမလဲဆိုတော့ concentration ကိုကယ်ညွတ်မှာပဲသွားရမယ်ဆိုတော့အဲ့လိုအခုတော့သက်ရှိနေဗမာမျက်ရှေ့ရိုဟင်ဂျာစခန်းတွေလည်းအဲ့လိုပဲဟိုဗာလဲဟိုစခန်းပိတ်တွေဖြစ်နေတယ်လေဆိုတော့အဲ့လိုနေရာမျိုးလည်းသူတို့ပြန်သွားနိုင်မှာမဟုတ်ဘူးအဲ့ဒါဘာလဲဆိုတော့ဒီဟိုအချင်းတောက်စကန်တသာတို့ကမွေးချစ်နေတော့ဘာလို့ဗမာဘက်ကပြင်ဆင်မှုကလည်းအဲ့ဒါတွေကိုမမီနေဘူးဖြစ်နေတော့ပြန်မယ်ဆိုရင်ဘယ်လိုပြန်မှာလဲဘာအနေနဲ့ပြန်မှာလဲဗမာနေရာမှာလဲလူလူနေရာမှာလားထောင်နေရာမှာလားဆိုတဲ့ပုံမှန်အများကြီးမှုတွေ့
ဟုတ်ကဲ့ခင်ဗျာဒေါက်တာနေအောင်ဒီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်ကုစီသူအောင်မြင့်ဖိတ်ခေါ်ချင်ပါတယ်သတင်းစာဆရာဦးသူစုသူအောင်မြင့်အခုမြန်မာအစိုးရရဲ့ကြိုးပမ်းချက်ဘယ်လောက်ထိထိရောက်မယ်ပေါ်မြောင်ဖြစ်မယ်လို့ယူဆပါလဲဦးစီသူရဲ့အမြင်သိချင်ပါတယ
်အဲကျွန်တော်နားလေဘယ်လောက်ကခုနကတော့ကိုလန်ကိုပြောနေတာဒီကဟိုတစ်ဖက်စကားနဲ့ဟောတတော်ကိုဟိုပါလဲဟိုကတစ်ဖက်အဆုံးမကိုရောက်သွားတယ်အဲပါလဲဆိုတဲ့ခါကျတော့ကျွန်တော်တို့ကပြန်ပြီးတော့မှဒီလူတွေပြန်ဝင်လာရေးပြန်ပြီးတော့ဟိုဒီဘက်ကလည်းလက်ခံရေးပါညာဆိုတာဘလို့ထွက်သွားတယ်လေဆိုတဲ့အပေါ်မှာအဲ့ဒီအပေါ်မှာအရင်ခံတယ်ဘလို့ထွက်သွားတယ်လေဘလို့ထွက်သွားတယ်လေဆိုတော့ဟိုစင်းစရားကြီးအရဆိုရင်မောင်တော်ခေအိမ်မှာဆိုရင်မွတ်စလင်တွေပေါ့နော်ကျွန်တော်တို့ကမွတ်စလင်လို့ခေါ်ပါတယ်အမွတ်စလင်တွေကတစ်ဆန်းကျော်လောက်ရှိတယ်အဲ့တော့အစိုးရကတရားဝင်2018အစိုးရမှာပြောထားတဲ့ဟာက5သိန်းနဲ့3000ကျော်3000 4000လောက်ပေါ့နော်4000ကျော်လောက်ပြီးသွားတယ်လို့ပြောတယ်အဲ့ဒါ2018အစိုးရမှာနောက်ပိုင်းမှာဒီထက်လည်းပိုများနိုင်ပါတယ်တစ်ခါကပြောလာတော့5သိန်းကျော်လို့တော့ပြောတယ်ဆိုတော့ဘာပြောအများကြီးပြေးသွားတယ်ဟုတ်ပြီဘာလို့ပြေးသွားတာလဲဘာလို့ပြေးသွားတာလဲဆိုတဲ့အခါကျတော့ဟိုအစတာကဒီဘက်ကနေပြီးတော့အာဇာဘွဲ့ ARS ကအကြံဖက်မှုကနေစတယ်ဟိုတပ်မတော်ကလည်းပြန်နှိမ်နေတယ်နှိမ်နေတဲ့အခါကျတော့နှိမ်နေတာကလည်းကျွန်တော်တို့ရတဲ့စင်္ကြန်တွေအရဆိုရင်တော်တော်ကျန်တတ်ပါတယ်အဲ့ဒါဘာကျန်တတ်တယ်ဆိုတဲ့အခါကျတော့တပ်မတော်ကထုတ်ပြန်တဲ့စင်္ကြန်အရာကိုပဲ5-6ရက်အတွင်းမှာကို380လောက်ဟိုစီသွားတယ်ပေါ့နော်အကြံဖက်သမားလို့တို့ကတော့ပြောတာပေါ့ဆိုတော့ဟုတ်တယ်ကို80လောက်အဲ့ဒီပေလောက်အကြက်ဖက်နေနေတော့အဲ့ဒီကိစ္စနဲ့ဟိုကြောက်ပြီးတော့မှပြေးတာရှိတယ်အဲ့တော့တချို့ကိစ္စတွေမှာကြာတော့ဟုတ်တယ်ဟိုဘယ်လိုခေါ်လဲဆိုတော့မနေရတော့လို့ဒီကိုရတော့လို့အကြက်ဖက်ဓမ္မမိသားစုတွေမှာပါလို့ဟိုကဖြစ်ပြီးတော့မှပြေးတာတွေလည်းရှိတယ်အဲ့တချို့ကြတဲ့ခါကျတော့အများစုမှာကြတဲ့ခါကျတော့သူ့ community ပေါ့ community မှာလှုပ်ဇော်တာတွေရှိတယ်ဒါတို့ကျော်သွားဖို့လိုတယ်သွားပြီးပို့ပြီးတော့မှဟိုကောင်းတဲ့အခွင့်အရေးတွေရအောင်တို့လုပ်မယ်ဆိုတော့အလှုပ်ဇော်မှုတွေနဲ့သွားလိုက်တာတွေလည်းရှိတယ်အဲပြောရတဲ့ဘောကတခြားကျွန်တော်တို့ကတော့ဟိုတခြားဟိုဒုတိယကွာစစ်ကဖြစ်ခဲ့တဲ့ဟာတွေပဲလက်ရှိတယ်ဂျီလို site တို့ဟိုသိချာတို့နားလည်အောင်စူးစမ်းကြည့်ပါလားအစူးစမ်းကြည့်တဲ့ခါကျတော့အဲ့ဒီလက္ခဏာမျိုးမဟုတ်ဘူးသူတို့အကြောင်းသုံးလေးချက်လောက်နဲ့သူတို့တွေကဟိုပြေးသွားကြတာပြေးသွားတဲ့ဒီမှာကျွန်တော်နားလည်တော့ဆိုရင်တော့အဲအများစုကဟိုနိုင်ငံရေးအရအလုံးစုံမှုတွေလည်းပါတယ်ဟုတ်တယ်ကြောက်လို့ထွက်ပြေးတာလည်းပါတယ်ကိုရတော့ပြောသလိုကိုကတခုဖြစ်မှာစိုးလို့ထွက်ပြေးရတယ်လည်းပါတယ်ဒါပေမဲ့ကိုရတော့နိုင်ငံရေးအရလုံးစုံမှုကြောင့်ဆိုတာလည်းပါတယ်ပါတဲ့ခါကျတော့နိုင်ငံရေးရဟိုလိုအပ်ချက်တစုံတရာရရင်ပြန်လာမယ်ဆိုတဲ့သဘောမျိုးဒီသဘောမျိုးတွေအများကြီးတော့တွေ့တယ်။နောက်နိုင်ငံတကာရောက်နေတဲ့ဒီလိုညာအရေးလှုပ်ရှားသူတွေကလည်းအရက်လှုပ်ကြော်တယ်။ဟိုတိုက်ခိုက်ဖို့လည်းသူတို့လှုပ်ကြော်ခဲ့တယ်၊ပြေးဖို့လည်းသူတို့လှုပ်ကြော်ခဲ့တယ်။သူတို့လူကျင်တဲ့ပုံစံကတစ်မျိုး။ဒီဥစ္စာကြီးကိုကျွန်တော်ကပြောသလိုပေါ့နော်။နိုင်ငံတကာရဲ့ဝေရောက်ဆက်ဆက်မှုတွေပါညာဒါတွေလည်းအများကြီးရှိတယ်။အဲ့ဒါတွေကိုအပြေအမြောက်ပြုတာတွေလည်းရှိတယ်။ဒီလိုဆိုင်လို့ဆွဆွဲတာတွေလည်းရှိတယ်။ဆိုတော့အဲ့လိုမျိုးအခြေအနေအောက်မှာအခုလိုလိုစေအခြေအနေမှာကြတော့ကျွန်တော်မြင်ရတဲ့လောက်ကဒီမှာအစိုးရဘက်ကတော့အစိုးရလို့ကျွန်တော်ပြောရတော့တခြားပါမပြောအစိုးရလို့ပြောအစိုးရကအရန်ကိုစူးစမ်းနေတယ်ဒီဥစ္စာကြီးကတကယ်ကိုသူဟိုဘာလဲပြန်လက်ခံမဲ့တာဝန်ရှိတယ်ဒါကြောင့်မလို့ဒုက္ခသည်စခန်းတဲ့အထိလည်းတွားတယ်တခြားတော့သူတွဲဆုံကြည့်နိုင်မှုတွေလည်းအမြဲလုပ်တယ်စင်္ကြန်ကြီးဘက်ကကြတဲ့ခါကျတော့တောက်လျှောက်သူပြောတာကတော့ဒီမှာအစိုးရကပူပေါင်းဆောင်ရွက်မရှိဘူးမလုပ်ချင်ဘူးမကင်ချင်ဘူးဒါလည်းသူကတကဘာလို့ဖြန့်ပြောတယ်ဒါပေမဲ့အခုပြီးခဲ့တဲ့ရက်ပိုင်းမှာတော့လေဆံပြောင်းသွားပြီဒီရည်နိုင်ငံရေးဝန်ကြီးကဗာပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့အဆင်ပြေနေပြီစတိမာလောက်ဆိုရှေ့နိုင်မယ်ဗာညာဆိုပြီးတော့မှပြောတယ်နောက်ပြီးတော့မှဝန်ကြီးချုပ်ရှေ့ဟာစီလာကလည်းဗာပြောလဲဆိုရင်နောက်ဆုံးပြီးပြောခဲ့တဲ့မိတ်ခေါ်တဲ့မှာဆိုဗာပါလဲဆိုရင်ဒီဒုက္ခတွေတွေမပြန်နိုင်ရေးရဟုတ်တယ်ဒီမှာအစိုးရကလည်းဒါတိတ်ပြီးတော့မှဟိုလက်ခံကျင်တဲ့စိတ်ဟိုပုံစံကမပေါ်ဘူးဒီပြင်ကိုဒီဒုက္ခတွေဆန်းတဲ့မှာအလုံးလုံးနေတဲ့ NGO တွေ INGO တွေကလည်းအဲ့တော့အကျိုးစီးပွားတွေလည်းရှိနေတဲ့ခါကျတော့မပြောင်းအောင်လှုပ်ကြော်တာတွေပါလည်းရှိနေတယ်။အဲ့ဒါတွေလည်းပြဿနာရှိနေတယ်ဆိုပြီးတော့မှထုတ်ပြောလာတာတွေရှိတယ်။ဒါတော့အဲ့လိုမျိုးအခြေအနေတွေအကုန်လုံးကိုကျွန်တော်တို့ကဟိုနားလည်ဖို့လိုတယ်။အဲ့တော့ချုပ်ပြီးတော့ပြောရရင်တော့ဒီမှာအစိုးရကတော့တကယ်ကိုစူးစမ်းနေတယ်၊ပြည်ပြချာကိုစူးစမ်းနေတယ်။အဲပြီးတော့မှနောက်ကတော့လို့ဘင်္ဂလားဒေ့အစိုးရကလည်းအခုဆိုဘာဖြစ်ပြောသူတို့တွေလည်းလိုက်ပါလာပြီးပို့ဖို့ရေးကိုအဲ့တော့တစ်ဖက်ကထွက်သွားတဲ့လူတွေကနိုင်ငံရေးရသူတို့ရွေချက်နဲ့တစုံတရာရှိတဲ့ခါကျတော့အဲ့တောက်ဆုံမှုတွေကတော့ရှိမှာပဲ။အဲ့ဒီဥစ္စာကိုတော့ပြန်လာရမယ်လည်းတူပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ဦးစီးသူအောင်မြင့်ကတော်တော်နေအောင်ဒီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာ။ကျွန်တော်တို့ production တွေအလှည့်ပေးပါမယ်။ကျွန်တော်ဒီနေ့ဆွေးနွေးဖို့ဆိုပြီးတော့ဖုန်းနံပါတ်တွေပို့ထားတော်တော်များပါတယ်။ဒါမှမဟုတ်ကျွန်တော်တက်နိုင်လောက်ပဲခေါ်သွားနိုင်မှာဖြစ်ပါတယ်။အရင်ဆုံးကိုမောင်ကျော်မြင့်ကိုပေးကြပါလိမ့်ခင်ဗျာ။ကျွန်တော်ဦးချင်းမြင့်ရှိပါတယ်။ဦးချင်းမြင့်တို့တက်တော့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ။
ကျွန်တော်တို့နိုင်ငံတော်သမ္မတအထွတ်ထိပ်ပါရှိတယ်လို့လည်းပြောတယ်။ဒါမှမဟုတ်ကျွန်တော်တို့2008ပြည်ပေါ်ကြည့်တာဥဒေရာစီစီရမှာဘာမှဟိုလုတ်ပံကမရှိတော့အဲ့ဒါတော့နောက်ရင်းဥပဒေကကျန်လို့သူလုပ်နေတယ်။ဒါနဲ့ တော့နိုင်ငံတော်သမ္မတလုံးဝလုံးတဲ့ကြာဒီကိုမလုံးနိုင်ဖြစ်နေတယ်။ဒါကြောင့်တော့ဒီအချိန်တော့ဒီမွတ်စလင်ကြီးကတော့နဲ့ပြည်တဲ့တိဟံမတူဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ခင်ဗျာဦးချင်းမြင့်အမြင်ကျေးဇူးပါခင်ဗျာနောက်ထပ်တူအလှည့်ပေးကြပါလေအရှင်တံဝရအရှင်တံဝရမိတ်လို့ရပါပြီခင်ဗျာတူတူတူပါခင်ဗျာ
အဲဦးဇင်းတို့မေးတာတဲ့ပြောဆိုလိုပါတဲ့နိုင်ငံတော်အစိုးရရောမြန်မာနိုင်ငံကိုအဲလုပ်စရာတွေက2008ကိုကြီးကုန်ပြင်ပရားနဲ့အားလုံးတရားနာညီညာရေးနဲ့ဆိုတော့အားလုံးကိုကြည်လည်စီခြင်းပါတယ်အဲ့ဒီဘက်ကဘင်္ဂလီကောကောဒွေညာကောကောခေါ်တာကအရင်မရှိပါဘူးအစိုးရကလည်းလုံးပန်းနေတဲ့ပြည်သူတွေကလည်းမျောလင့်နေပါတယ်ပြည်သူကျလို့ဟိုအားလုံးကိုပြင်းထန်ထားပါတယ်ဟိုနိုင်ငံတကာကလည်းအစိုးရကိုဖိအားပေးလို့မပေးပါနဲ့အခုဆောင်ဥတွေဆောက်တယ်ဆိုတော့လည်းအစိုးရလည်းအကြက်တဲဖြစ်နေပါတယ်အဲ့ဒီတော့တရုတ်နဲ့အိန္ဒိယပဲကူပြီးဆောင်ဥဆောက်ပါသေးတယ်အခြားနိုင်ငံတွေကလည်းပြည်သူကိုကြက်ကျင်ဖိအားမပေးဘဲနဲ့သူတို့လာနိုင်အောင်အဆောင်ဥတွေကူဆောက်တာတို့ဘာလို့မထားသေးဘူးညာလို့မထားသေးဘူးလို့ပြောတာတဲ့ဝိုင်းပြီးတော့ကုညီလိုက်ရင်တော့မြန်လာလိမ့်မယ်လို့ခွန်ကြီးတို့မြင်ပါတယ
်။ဒီ
နိုင်မဆွေးနွေးတဲ့တော့မရတော့ပါဘူး။အဲအဲ့ဒီဒုရင်ကြာဆိုတဲ့လူမျိုးကြီးတတိတကလေးတွေနဲ့ဘာသာရေးရတော့မရှိပါဘူး။ဦးဇင်းတို့အစ္စလမ်ဘာသာဆိုတာလည်းအခုမန္တလေးရန်ကုန်သူတို့ကြောင့်သူတို့ပြည်သူတို့တဲ့သူတို့လို့သူတို့လို့ဘုရားဘာသာလည်းလို့ဘာသာရေးအကွယ်ရရမှုမရှိပါဘူး။လူမျိုးကြီးလေးတော့နည်းနည်းဟိုခွဲခြားမှုလေးတွေတော့ရှိတာပေါ့။ဒါရီကလည်းညီနိုင်ရင်ပြီးလဲမှာပါ
။ဒီမှာပြန်
လို့ကြာဆက်နေတဲ့ဒီညာရင်ပြီးတော့ဆောင်ရွက်ကြပါလို့ပဲဖုန်းကြီးနေနဲ့တိုက်တွန်းလိုပါတယ်
တင်ပါဖျားရှင်တံဝရပါသူ့အမည်ပြောသွားတာပါနောက်ထပ်သွားရှိသူဖိတ်ခေါ်ကြပါလေဦးစိုးမင်းတူတူဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျာကျွန်တော်ရဲ့ကိုပြင်းအမြင်ကတော့ကျွန်တော်ပြောနေတာတော့ကျွန်တော်ဒီအလေးလားပြည်သူတော်လောက်ကိုလေအပထမအစကတော့ 1982 တတော်ကိုရရှိစမှာခုနိမန္တောင်းစစ်ဒီပထမလေးကိုသင်ပြရမယ်ဒါမှမဟုတ်ရင်ပြတင်ပြရမယ်တဘောအဲ့လိုမျိုးလေနောက်တစ်ချက်ကတော့အခုဒီဘက်မှာလာပြီးတော့အလာပါလာပါပြောနေတယ်ဟိုဟာစီရင်ရေးဆင်းနေတယ်နောက်ပြီးတော့အရင်ပထမဆိုတာဒီစီတင်းမှာရှိတဲ့မြစ်လာတို့ဘာတို့ဟုတ်ကံတို့ဒီကြောက်ကြီးတို့စစ်ပြေတို့ဒီကျေးဇူးတင်ပါတယ်ဒီကံလေမရှင်းတဲ့ဒီဘာမှလာကောင်းတယ်ဆိုတော့ဒါဘုံမချဘူးလို့ကျွန်တော်မြင်တယ်ဒီလူတွေကရင်ကျေရအောင်ဒီလူတွေပြန်သွားရှင်အောင်ဒီအရင်ကြည့်ရင်းကားတွေသိရှင်ဒီမှာသူတို့ဘာလုပ်လဲဘာမလုပ်ဘူးလဲနိုင်ငံသားရဲ့အခြေအနေဘယ်လိုရှိလဲဒါမှလည်းကနေဘလောက်သေးနေလဲဘလောက်ကိုနိုင်ငံသားပြည်လဲဘလောက်ကိုအဲနိုင်ငံသားပြည်လဲဘလောက်ကိုနိုင်ငံသားပြည်မလဲဒါတွေကြည့်ပြီးမှဒီခြေကားရောင်းနေတာဟာတွေရောက်မယ်လို့ကျွန်တော်တင်ပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါဦးစိုးမင်းခင်ဗျာနောက်ထပ်သရရှိတူပါကျွန်တော်လှည့်ပြလိုက်ချင်ပါတယ်ကိုမောင်မောင်ထွန်းတူတူလေးဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ပြောချင်တာကခင်ဗျာကျွန်တော်ဟိုရွမ်းကြတယ်ကိုတပ်တောင်ခီရချက်စင်နဲ့ကျွန်တော်နိုင်ငံဆိုတော့မပြေမရှင်းမြန်မာပြည်ကိုခင်ဗျာမတင်ပါဘူးခင်ဗျာ
ဟုတ်ကဲ့
ကျွန်တော်ကြည့်အချက်မဲ့ဒီမှာကျွန်တော်မြန်မာပြည်ကိုခံမှာပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါအကုန်ပေါင်းထုံးကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်လှည့်ပေးကြပါမယ်ခုနဆွေးနွေးတော်ရရှင်တွေဆွေးနွေးချက်တွေမှာတော့အမျိုးမျိုးရှိပါတယ်ရင်းကြားရည်လည်းပါပါတယ်နောက်တခြားဗမာနိုင်ငံကခုနရှင်တံရလိုမျိုးမိန့်နာဆိုလို့ရှိရင်တော့ပြပြလေးလေးကိုဖျက်သွားစီကြပါတယ်အများဆုံးပေါ့နော်ဒီပြဿနာကိုကျွန်တော်ပင်နိုင်ဆွေးနွေးသူကိုလှည့်ပေးကြတာကခုနကဦးစီသူအောင်မြင့်ပြောသွားတဲ့ထင်မှာကိုနိုင်အောင်ဒေါက်တာနိုင်အောင်ပြောသွားတာကိုပြန်လည်တုံ့ပြန်ထားတာရှိပါတယ်သူကတော့အခြေခံကြောင်းတရားထဲမှာဒီလူခွင့်ချိုးဖောက်တာတွေပေါ့နော်မတရားလုပ်တာတွေရှိတယ်လို့ပဲတစ်ဖက်မှာနိုင်ငံရေးယူရချက်ရိမှန်းချက်ရင်းကြားရီဘက်မှာလည်းရှိပုံရတယ်ဆိုတော့ claim ပေါ့နော်သူဘက်ကပြောသွားတာရှိတော့ဒေါက်တာနိုင်အောင်အဲ့ဒါနဲ့ပတ်သက်လို့သူဆွေးနွေးတာဘယ်လိုများတုံ့ပြန်ခြင်းပါလဲ
ဒါတော့မဆမ်းပါဘူးသူတယောက်ကကိုဖိနှိတ်ခံလာရင်နော်အော်ကျောင်းဆရာဖြစ်လာရင်ကိုယ့်ရဲ့ရည်တည်ချက်ဆိုတာပြောကြတာပဲဒါတော့ရှိမှာပဲဒါပေမဲ့ကျွန်တော်ပြောပြချင်တာပါလဲဆိုတော့ကျွန်တော်တို့ပြောနေတဲ့ဥစ္စာတွေအလွန်ကျူးလို့ထင်ကြတယ်လက်ရှိနိုင်တယ်ဒါကြောင့်မလို့အားလုံးရဲ့ဒါတိကျတုလက်တဲ့လားမျှတတဲ့ဟိုဆက်စင်းမှုတွေလုပ်ပါလို့ကျွန်တော်ပြောနေတာ။ဒါမဲ့ကျွန်တော်ပြန်ပြောပြချင်တာကဘာလဲဆိုတော့ဒီဖြစ်တဲ့ပုံစံဒီရိုညာကိစ္စတစ်ခုတည်းမှလည်းကျွန်တော်ကြည့်နော်ကျွန်တော်ပြောတာ။ဒီကတောက်လျှောက်2012 2016စက္ကောနော်တောက်လျှောက်ဖြစ်ခဲ့တဲ့ပုံစံ။အဲ့တော့ဒီလိုဖြစ်တဲ့ပုံစံတွေကနော်စစ်တပ်ကလုပ်တဲ့နေရာမှာတတိုင်းတပြည်လုံးမှာရှိတဲ့ကျိုင်းတဲ့တိုင်းသားတွေပေါ်မှာလည်းအလားတူမျိုးပြည်ရင်းစစ်ဆန်ဖြစ်တဲ့ရှိခဲ့တဲ့ဥစ္စာ။နော်ပြောချင်တာကဘာလဲဆိုတော့တနည်းမှာတပုံထားတယ်တနည်းမှာဆက်ညမတစ်ခုလုပ်တယ်ဆိုလို့ရှိရင်အဲ့မှာရှိတဲ့ပြည်သူပြည်သားသက်ဆိုင်တိုင်းသားအုပ်စုတွေရဲ့လူတွေက
ไอ้ตัวนี้จริงมาเลยลูกเพื่อนชุบมาหมู่เลยใช่ไหมมีโชคแค่ไหนไม่ได้เจ็บแค่ไหนตัดแค่ไหนบาดเจ็บยังไงเออเดี๋ยวเขาชอบสิ่งนี้อ่ะอ่านลงอ่ะที่เป็นแต่ไม่ที่ป้องกันไหมแต่แม่รู้เรื่องอะไรมาปุ๊บสู้ว่าอะไรบาดเลยสิโรตัวจ้ารอแล้วคุณอาจจะเรียกใครเนี่ยอะไรไม่ใช่กูเนาะป้าปุ๊บเราจะเรียกอะไรไม่ใช่กูเนาะตัวนี้ไอ้ลูกเนี่ยป้องกันก็เยอะสุดตัวจ้ารอ ตัวจ้ารอท่านดูเลยเนี่ยมาจากไหนชุดเดียวชุดเดียวจะมาดูแค่ยังแค่ไหนดูเลยชุดเดียวตัวจ้ารอปูสู้เลยตัวก็อีซี่ได้ก็เรื่องกูเรื่องที่มันเชื่อว่าเลยปูยี่เราแค่ไหนตัวพี่เอ็นพี่เอ็มไม่ดูสิมาหมาอุสุเรตุเมียชุดเลยแล้วจะไม่ได้ยังไงมาเลยที่ตัวมีเดี๋ยวเราได้ยังได้ที่ปูจีจะมาชุดเดียวมาไอ้ลูกมีปูสังก์ก็เราอารมณ์เนี่ยมาใจเต้นใจวันเนี่ยมาจีตัวพี่เอ็มเนี่ยเอ้ยเราพูดจะนับได้อะไรนั่งยังยี่ยวเจ็บเอ้ยร
ไอ้เจ้าเตียรี่เนี่ยเจ้าเตียรี่เจ้าวุ่นไอ้ปอลซีมันเพย์ชาวุ่นสุดลุ่ยเองไอ้ปอลซีมาเรื่องมันเกี่ยมุ่นสุดลุ่ยเองที่เจ้าหน้าที่เสพเนี่ยมาเว้ยโอเคคุณเล่นเนี่ยนะเว้ยเราเดือดเลยจะนอนพัฒนาอะไรสักคุณนัดคุยทำมีเจ้าหน้าก็คุณนัดก็พิจารณาเทมาเลชี่สุยากาดีรุ่นจันนี่เป็นยี่กูตีชาวจูบามีโรยังไงอาจจะโดนเยอะสุดเลย
ลูลูลาลูนี่ไปสุดเลยคุณเองโอ้ตัวอุ้ยสิบสองมิลลิมาเลยตอนนี้พัฒนาตัวนี้เอาอย่างมีอะไรที่จะมาสุดเลยลูกสาวมันจะมาบีเกอร์อะไรมาดีสุดเลยพวกตัวนักฮาลาเวชีเนาะบีเกอร์เขาตัวเซฟเดมาร์ตัวจุดใหญ่ดูทั้งตัวจอลามที่เดียวมุสเซอร์คนเนี้ยพี่น่าเลยเนาะเจ้าเจ้าน่าไปเลยสุดแต่เป็นมาสุยากาเจ้าในในเนี่ยแค่เคลียร์แบบบางทุกปีอะไรชินในเนี่ยสุดเราจะโดนน่าเลยรู้ยังไงทำไม เจ้าเจ้าน่าไปเลยสุดไอ้แค่เคลียร์พิจิตรแม่ข้ามไปทุกอย่างโดเมสติกเอ็ดเอาวะเนาะไอ้ที่เราดูดีเนี่ยเล่นไปพูดเสียงพิจิตรเนี่ยกิซากูไอ้ดูเสียงเนี่ยไม่สุดเสียงเนาะไม่ยากไหนมึงบอกว่าก็อะไรโจรวันเนี่ยอาเมชีก็จะมาลูกไอ้รอดีในนั้นก็งูนี่เนี่ยวันเดียวพิเศษมึงลูเลยจู่ๆมึงก็ได้เนี่ยนักกู้ชีนเนี่ยมาทาร์เลยกู้ชีมาทาร์เลยบอลสีเอาเสียงล่าสุดเลยเอาสั่งอยู่ ที่บุญเลยกูรู้นั่งกันกับพี่อะไรกันที่เด็กๆบุญยานอะไรชิ้นจะมาด่าเลยตัวก็ตัวเลยไอ้ตัวจะมีพี่อะไรเลยส์กูเป็นมาเล็กๆมาจีกูอังเสียสูเลยยักษ์กว่าชีเลยน้องพี่เองนักเรียนเนี่ยเดียร์เนี่ยพี่เอาไปแข่งอะไรรู้ยังไงเนี่ยเลยยักษ์พี่เรียนมาเว้ยน้องพี่เรียนมาเว้ยเสด็จพี่เรียนมาเว้ยกูจะได้บรรลุเนี่ยเลยส์โอ้โหมาเลยบรรลุเกียรติสุดเลยเนาะสรุปที่จะเรียนมามา
อุตวารุเชนอุตวารุเชนเอ็นฟีซีก็เอ็นฟีซีก็ส่วนเอ็นฟีซีก็แค่ชีมาไว้แค่ดูบารุนยารุสแต่ละเนี่ยอะไรชีวะดูเรื่องมันยังงงโอเคจนเราตอนนี้พัฒนาไปแล้วอุตสิบอมีกูพยายามเลี้ยงจิมาเลยคุณน่ะตอนนี้อพยพมีกูทุกตัวเลยค่ะมาสุยากาลูกสาวนี่เราดูตัวมันยังทำให้ตอนนี้อาชีวะเลยตัวมีอะไรคุณน่ะเปลือกกูเรื่องอาสุยากูนี่ก็มัวได้ยาเชนเชียลาสุดตัวมีกูทุกตัวเลยตอนนี้พัฒนาลูกอุตสิบอมีมีอะไรที่จะมาเลย
สุยาสุยาจารอโอ้บาเบียวมันสุยเนี่ยเนี่ยบ่าวมีอาสวะที่พิทาร์เนี่ยเจตนาจิวบ่เนาะที่เสียนาเชนีอากงลูกดวาร์เนี่ยเสียนาเชนีพี่นี่ดวาร์เนี่ยเสียนาเชนีมหัศจรรย์ลูกดวาร์เนี่ยฮาจิวอมุยสักคำเดียวลูกเนี่ยเลยลูกเนี่ยเรื่องจีมาแต่เราสู้บ่เนาะเราสู้เชนีโอ้จารอโอ้กุนารว่าฮาโอ้จารอเปรียบเทียบกันนะก็เอ้กุนารว่าเนี่ยเท่าสัมมิสุราเราขนาดทาร์เลยเนี่ยเท่าสัมมิสุราเลยแต่สำหรับอุตุนี่สิเนี่ยเท่ามาพิเคระ
ချစ်စင်ဒီကာလာရဲ့အချိန်ဒီအချိန်ပိုင်းဒီအကုန်လုံးပြတ်ကြည့်ရဲ့ MBC ကတ်တွေပါလေအကုန်လုံးကအဲ့ဒီအချိန်ကာလာအထိကိုဟိုရခိုင်ပြည်နယ်ထဲမှာအဲ့ဒီရခိုင်ပြည်နယ်ထဲမှာဖြစ်တဲ့ပြဿနာအကုန်လုံးကပြဿနာတွေအကုန်လုံးပြန်ကြည့်လိုက်ရဲ့ရခိုင်ပြည်နယ်ထဲမှာတခြားအစိုးရဆိုတဲ့ဥစ္စာကဘာမှလွတ်ပြိုင်ခွင့်ရှိတဲ့အချိန်ဒီအဲ့ဒီမှာဘာမှမရှိဘူးအဲ့မှာရှိတယ်နှစ်ခုလည်းရှိတယ်လုံယုံရင်းနဲ့အုတ်ချုပ်ရင်းနှစ်ခုပဲရှိတယ်အဲ့လုံယုံရင်းနဲ့အုတ်ချုပ်ရင်းနှစ်ခုဆိုတော့လည်းတတ်မလို့လက်အောက်မှာပဲရှိတယ်အခုမှဒါဒါဟိုအုတ်ချုပ်ရေးပိုင်းဆရာတွေကပြည်ရေးပြည်ရေးကနေပြီးတော့မှဟိုအစိုးရလက်အောက်ကိုဒါရောက်လာတာတက်လက်အောက်ကလည်းလောက်ရောက်လာအခုမှဒါဘယ်လောက်ထိရောက်ပြီလဲကျွန်တော်တို့လည်းမသိသေးဘူးရောက်ရုံပဲရှိသေးတယ်ဆိုတော့အခါကျတော့အစိုးရကဘာမှလုပ်လို့ရတဲ့အနေထားမဟုတ်တဲ့အခါမှာအစိုးရကိုအပြစ်သွားတင်တယ်လို့ဘယ်လိုဖြစ်မှာလဲအဲ့တော့တစ်ဖက်ကဟိုပြန်မေးရမယ့်ဟာကဒီ ARS တွေအကြမ်းဖက်အဖွဲ့တွေရှိတယ်ဒီအဖွဲ့တွေကဘာကြောင့်ကျွန်တော်တို့မေးဖို့ထုတ်လို့ရတာကဟိုစစ်အာဏာရှင်တွေလက်ထက်တုန်းကတော့တိုက်တာခိုက်တာအဲ့ဒါတွေမလုပ်ခဲ့ပဲနဲ့ဒီဒေါ်ဆန်းစုကြည် energy အစိုးရတက်လာတဲ့ခါကျတော့မှအတူကဘာပြီးတော့လာပြီးတော့တက်ခတ်ရတာလေဒီခါကျတော့ဒီအစိုးရကဒီပြဿနာကြီးကိုအဖြေရှာနေတယ်ရှင်းပါကြုံရတဲ့ဟာဒီကိုလည်း သူကသေးချာကိုပြန်လေးလာသုံးသပ်ပြီးတော့မှသေးချာကောင်းအောင်လုပ်နေတယ်။ကောင်းအောင်လုပ်နေတဲ့အစိုးရလက်ထက်မှာမှဘာဖြစ်လို့ဒီလိုမျိုးအကြမ်းဖက်တိုက်ကြတယ်လို့ရလဲ။တော့လုပ်တာဒီချိန်မကောက်အောင်နောက်တစ်ချိန်ထပ်လုပ်တယ်။လုပ်တဲ့အခါကျတော့နောက်ဆုံးတော့ဓာကြီးကိုပြည်ပြည်နဲ့ဖြည့်ရှင်းပေးဖို့ဆိုတဲ့ဟာမဖြစ်တော့ဘဲနဲ့ကျန်တဲ့လူကြီးဆိုင်ရာတာဝန်ယူထားတဲ့တပ်မတော်နဲ့ပဲထိတ်တိုက်တိုးရတဲ့အချိန်တွေရောက်တယ်။အဲဒီလိုအချိန်တွေရောက်သွားတဲ့အခါကျတော့လည်းအခြားဖြစ်ရတယ်လည်းမတူတဲ့ကိစ္စမှာဟိုနိုင်အောင်လို့ဘာလို့ကဒီကိုရတော့မွတ်စလင်တွေကိုတွားပြီးတော့မှအဲ့ဒီကမွတ်စလင်တွေတွားပြီးတော့မှမင်းမြန်စုံရမ်းတဲ့ဒီမှာဆေးဆေးဆက်ဆက်မင်းမြန်စုံရမ်းတာကြီးမလုပ်ခဲ့ဘူး။သူတို့ပြောတဲ့ဒီမှာလည်းဒါတိုင်းတို့ဘာလို့ဟိုညစီတို့မဂ္ဂဇင်းတွေမှာလည်းအမှပါပြီးသားပဲ။အလိညာတွေအများကြီးပါတယ်ကျွန်တော်တို့တွေ့ဘူးတဲ့ဟိုလူမျိုးတွေဒေသတွေထဲမှာအဲ့ဒီမှာအိညာတွေတော်တော်များများကိုပါတယ်။ပါတယ်ဆိုတဲ့ခါကျတော့ဟိုဓာကြီးတွေယုံပြီးတော့မှဂျီနိုဆိုက်ဆိုပြီးတော့ပြောတယ်။ဂျီနိုဆိုက်တွေအသေးစားပြောတယ်ကဘာကြီးရဲ့လက်ခံရမယ်အခုကဘာကြီးရဲ့ဂျီနိုဆိုက်ဆိုတဲ့ဥစ္စာကိုလက်မခံပါဘူး။ဂျီနိုဆိုက်ဆိုရင်ကျွန်တော်မြန်မာတပ်မတော်ဆိုတာလဲထားဖို့တော့မဖြစ်တော့ဘူး။တကယ်လို့ဂျီနိုဆိုက်ဟုတ်သလားဓာကြီးကဘာဖြစ်လို့ဓာကြီးကဝါရဖြတ်နေတာလဲ။အဒီသဘောမျိုးတွေမောက်ဓာကြီးမမှန်တာတွေနဲ့အများကြီးဒီမှာလာလုပ်ပြီးတဲ့အခါကျတော့မှလက်ရှိအစိုးရကိုအပြစ်တင်နေတာကတော့အတော်ဆိုးတဲ့ကိစ္စပဲ
။ဟုတ်ကဲ့။
ဒါဆိုတော့အဲ့လိုအပြစ်တင်ခြင်းအဖြစ်နိုင်ငံထဲမှာအပြေမပေါ်ပဲနဲ့အဲကိုရတော့ပြောသလိုမကောင်းတဲ့ဘက်ကိုပဲရောက်သွားဖို့နိုင်ညွတ်လို့ဖြစ်နေလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်10မိနစ်လောက်ပဲချိန်ရပါတယ်ဒေါ်တော်နိုင်အောင်မဲအဲ့လက်ပေးလိုက်ချင်ပါတယ်ခုနကကူစီတူအမြစ်ဆွေးနွေးသွားတဲ့အပေါ်မှာဆူရယူကိုပဲအပြစ်တင်လို့မရဘူးဒေါ်တော်နိုင်အောင်ရင်သိချင်ပါတယ်တုံ့ပြန်ချက
်ဆူရယူရဲ့အပြစ်မတင်ဆိုတော့ကျွန်တော်တို့လူကိုယ်တွေကကျွန်တော်တို့ကတော့ဒီကိစ္စကအစဉ်အဆက်ဖြစ်လာတဲ့ကိစ္စပါစစ်တပ်ရဲ့ policy လို့ကျွန်တော်တို့ပြောပြီးသားပါနော်အဲ့တော့ဒါပေမဲ့အစိုးရရဲ့လူတာဝန်ရှိမှာပဲအဲ့တော့ကိုကတာဝန်အရာအာနာရှိရမရှိရတပိုင်းပေါ့လေကျွန်တော်ပြောချင်တာကဆိုအဲ့တော့ခုနကပဲကိုစီပြောင်းနေပြန်ပြောရမယ်အခု2016 2019ဖြစ်တာဒီ NLD အစိုးရမှဖြစ်နေတာမဟုတ်ပါဘူးလို့ကျွန်တော်တို့ဟိုဘာလဲဟိုဟိုအချိန်ကြီးပြောနောက်ကန်ဆက်ချောင်းနေအများကြီးရှိတယ်အနည်းဆုံးပြောရင်အနည်းဆုံး2012ရှိတယ်နော်အဲ့တော့ကျွန်တော်ကအစားဒီအချိန်ကြီးမှာဘလို့တိုက်တာလဲလို့ပြောရင်နော်ဒီလိုပဲဒီပလောင်နောက်ပိုင်းမှာဖြစ်လာတဲ့ပလောင်တို့ဘာတို့ညာလားဟိုအီအီတို့ဘာတို့ညာတို့ဘူးမမအလကားနေနေတော့မတိုက်ချင်ဘူးဖိနှိပ်လူကတိတ်များလုံးလို့မလို့
ဟုတ်ကဲ့ကျွန်တော်ဆက်ဆက်ကတော့ပဲချိန်ရပါတယ
်အဲ့တော့ဒါဘာကြောင့်ဒီကဖြစ်လဲဆိုတော့အဲ့လိုဖြစ်လာတဲ့ချိန်တော့မှတမ33နဲ့99ကဝင်လာတယ်အကြီးကျယ်ဝင်လာတယ်အဲ့ဒီပုံမှာကြောက်နေပြီဖြစ်ကုန်ကြတာပဲအဲ့တော့ကမ္ဘာကြီးကမှဂျီနိုဆိုက်ကိုလက်ခံလားမလက်ခံလားဆိုကုလသမဂ္ဂအောင်ဆုံးဖြတ်နေပြီအမေရိကန်လည်းရေးရွနေတခြားဥရောပလည်းရေးရွနေရောတော့ဂျီနိုဆိုက်မဟုတ်ဘူးလို့ကျွန်တော်ထိုင်နေနေတာတဲ့အဖြေပါလဲဆိုတော့ရှာဝက်ဘူးရေးကြည့်ပါ
ဟုတ်ကဲ့ပါခင်ဗျာကျောဒါရိုက်ဒီလိုက်ချင်းစီသွားလို့ပါပေါင်းဆွနေပြီတယ်ဒေါက်တာနေအောင်နဲ့ဦးစီးသူအောင်မြင့်နဲ့ကျွန်တော်တို့ရရှိနေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်ဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွင့်ပေးပါခင်ဗျာ
ကိုသားညုံအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်ဒီလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြတာပါရှင်အခုတော့အင်္ဂါည VOA ရဲ့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
ရုံးနဲ့အမေရိကန်ကြားချိန်နောက်ကျပြီးမှရလာမယ့်ကုသိုလ်ရေးဆိုင်ရာသဘောတူညီချက်ဟာသိမကြခင်မှာရတဲ့သဘောတူညီချက်လောက်ကောင်းမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။နိုင်ငံကြားကုသိုလ်ရေးဆိုင်ရာဆွေးနွေးပွဲတွေမကြခင်ပြန်ဆောက်ဖို့ရှိနေချိန်မှာပဲ2020ပြည့်သမ္မတရွေးကောက်ပွဲပြီးမှသဘောတူညီချက်ရလာမယ့်လားလာပေါ်အခုလိုသတိပေးပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေတာနဲ့အထူးသဖြင့်မြေမြုံမိုင်းတွေစစ်ပွဲအကျဉ်းအကျံပောက်ကွဲစေတဲ့ပစ္စည်းတွေနဲ့လက်လို့ဖောက်ခွဲရေးပစ္စည်းတွေကြောင့်ကလေးတွေထိခိုက်ဒဏ်ရာရနေတဲ့ပေါ်အထူးဆိုရင်လည်းကြောင်းကုလသမဂ္ဂပြည်မှုချုပ်ကပြောပါတယ်။ဒါပြင်ဘယ်အားလုံးကကျူးလွန်တဲ့ဆိုးရွားတဲ့ချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့အကြောင်းလဲဒီကနေ့ထုတ်ပြန်တဲ့ကလေးတငယ်များနဲ့လက်နက်ကင်ပြည်ပကဆိုင်ရာကုလသမဂ္ဂပြည်မှုချုပ်ရဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။ရိုဝင်းညာမွတ်စလင်ယူနေစုတွေပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာဆိုးရွားအနေနဲ့တရားဥပဒေနဲ့အညီဖြစ်အောင်လုပ်ရမယ်လို့မလေးရှားနိုင်ငံသားဌာနကပြောလိုက်ပါတယ်။ဒါမှသာလျှင်စစ်တပ်ရဲ့ရက်စက်တဲ့နေနေမှုကြောင့်တိုင်းပြည်ကနေထွက်ပြေးသွားရတဲ့ရိုဟင်ဂျာထောင်ပေါင်းများစွာနိုင်ငံကိုဘေးရန်ကင်းစွာပြန်လာနိုင်မယ်လို့ပြောပါတယ်။အရှေ့တော်ဆက်နိုင်ငံများဖွဲ့အာဆီယံအဖွဲ့ရဲ့ဆက်ဆက်စည်းဝေးတွေအားလုံးကိုလက်ရှိလက်ကျဥက္ကဋ္ဌထိုင်းနိုင်ငံဘန်ကောက်မြို့တော်မှာစတင်ပြီးတော့ကျင်းပနေပါပြီ။ဇူလိုင်လ18ရက်နေ့ကအစ်စ်နဲ့ရာရှိကြီးများစည်းဝေးနဲ့စတင်ခဲ့တဲ့စည်းဝေးတွေကိုတော့အောက်ဟုတ်လား3ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးဒီထဲမှာ6ချိန်မြောက်ရှေ့အခြားနိုင်ငံကြီးဝင်ကြီးများအစည်းအဝေး26ချိန်မြောက်အာဆီယံ Regional Forum တို့လည်းပါဝင်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါရှင်။အခုညအစည်းအဝေးထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Peter Henley ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစည်းအဝေးအစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ16 1951တို့ကနေဖန်ယူနာဆင်နိုင်ပါတယ်ဗီဒီယိုသောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရက်စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.